Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိညာခင်ဗျာ VOA American တန်ရဲ့2023ခုနှစ်စက်တင်ဘာ13ရက်ဗုဒ္ဓညအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေတရိုက်ဆက်လွှင့်နေပါပြီ line to meter 3251အပြင် VOA ရဲ့ Facebook website နဲ့ YouTube မှာလည်းတစ်ချိန်တည်းနားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျွန်မခင်လေးပါဒီညတော့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုအရေးယူတရားစွဲနိုင်မှုအမေရိကန်လွှတ်တော်အမတ်တွေစတင်လှုပ်ဆောင်နေပါပြီမြန်မာစစ်ကောင်စီနဲ့ရုရှားတို့ကြားရွေးကောက်ပွဲဆိုင်ရာနားလည်မှုစာကြွန်လွှာလက်မှတ်ရေးထိုးခဲ့ကြပါတယ်လေပြားမှာဆက်ကျိုးပေါက်တဲ့အတွက်လူပေါင်း 9,000 ကျော်သေဆုံးသွားပါပြီဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားမှာပါရှင်
ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်စစ်ကောင်စီတပ်တွေထိုင်းနယ်မြေတွေဝင်ရောက်မှုအတွက်ထိုင်းစိုးရဖိအားပေးခံနေရပါတယ်။နောက်အာဏာသိမ်းပြီးအမျိုးသမီးစေဆုံးမှုတိုးလာတဲ့အပေါ်စိုးရိမ်လာတာကိုအကျဉ်းသားကူညီအဖွဲ့ဝင်တူက
အာဏာသိမ်းပြီးနောက်ပိုင်းမှာဒီထိခိုက်စေဆုံးမှုကစုစုပေါင်းကျွန်တော်တို့4000ကျော်သွားပြီပေါ့နော်။အဲဒီထဲမှာအမျိုးသမီးစေဆုံးမှုက600ကျော်ရှိတယ်ပေါ့။
နောက်နိုင်ငံတကာအပယ်ခံအထူးကြံဖြစ်လာတဲ့မြန်မာနဲ့ရုရှားအချင်းချင်းပူပေါင်းလာတာတဲလို့ထောက်ပြမှုတွေထွက်လာပါတယ်။အခုလိုသတင်းစွာတွေပြီးမှာတော့ဗိုလ်ဒုညပတ်စင်ကဏ္ဍတွေကဥကျော်စန်တာဆွေးနွေးတာတဲ့အက်ဒီတာနဲ့ဆွေးနွေးကန်နောက်လူထုနဲ့ကျန်းမာရေးအားကစားကဏ္ဍတွေကိုစက်တိုက်နှဆင်ကြည့်ရှုရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်လေးနဲ့ကျွန်တော်ပဲတွေ့ပြပေးပါမယ
်။ရုရှားသိမ်းပိုက်ထားတဲ့ခရိုင်းမြားဒေသကတင်းမောခြင်းကိုယူကရိန်းကမစ်ဆိုင်းဒုံးတွေနဲ့တိုက်ခိုက်ခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကဒီနေ့ပဲပြောပါရတယ်။စစ်ကမ်းမြို့ Sevastopol မှာရုရှားဘက်ကခန့်အပ်ထားတဲ့အုပ်ချုပ်ရေးမှူး Mikhail Rezavichek ကမီးလောင်ပြီးမီးခိုးတွေထွက်နေတဲ့ဓာတ်ပုံကို Telegram မှာဖော်ပြခဲ့ပြီးတိုက်ခိုက်မှုကြောင့်လူ24ဦးဒဏ်ရာရခဲ့တယ်လို့လည်းပြောပါရတယ်။ယူကရိန်းကတင်းမောခြင်းကို Cruise Missile Dome 10စင်အဝေးထင်းရေရင်3စင်နဲ့တိုက်ခိုက်ခဲ့ပေမဲ့ရုရှား၄ကြောင်းရန်ကာကွယ်တပ်တွေကဒုံးကျည်9စင်နဲ့ရေရင်3စင်စလုံးကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။ဗုဒ္ဓဦးနေ့အစောပိုင်းမှာလည်းယူကရိန်းနိုင်ငံအိုဒက်စာဒေသကိုရုရှားကဒရုန်းနဲ့တိုက်ခိုက်ခဲ့တဲ့အတွက် Izmail မြို့ရှိစိတ်ကန်းနဲ့မြို့ပြအခြေခံအဆောက်အုံတွေပျက်စီးခဲ့တယ်လို့လူ6ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။Izmir မြို့ဟာမကြသေးမီလတွေအတွင်းရုရှားဘက်ကမကြခဏဆိုသလိုပြစ်မှတ်ထားတိုက်ခိုက်တာကိုခံခဲ့ရပါတယ်။ Danube မြစ်တစ်လျှောက်မှာရှိတဲ့ Ukraine ကောက်နှံတင်ပို့တဲ့စိတ်ကန်းတွေရှိတဲ့နေရာလည်းဖြစ်ပါတယ်။ကုလသမဂ္ဂဘက်ကတော့အရက်ဘက်အခြေခံအဆောက်အုံတွေပေါ်အခုလိုတိုက်ခိုက်တာတွေကိုရပ်တန့်ရမယ်လို့ဒီနေ့ပဲသတိပေးပြောဆိုထားပါတယ်ရှင်
။ရုရှားသမ္မတဗလာဒီမာပူတင်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်နဲ့ရုရှားနိုင်ငံအရှေ့ပိုင်းမှာဒီနေ့တွေ့ဆုံခဲ့ပါတယ်။ဒါဟာမြောက်ကိုရီးယားရဲ့ရုရှားကြားလက်လက်တင်ပို့မှုတွေလုံမာကိုစိုးရင်ကြောင့်အမေရိကန်နဲ့တောင်ကိုရီးယားကသတိပေးနေတဲ့ကြားကနှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံကြတာပါဆွေးနွေးပွဲမစတင်ခင်ခေါင်းဆောင်တွေဟာရုရှားနိုင်ငံအရှေ့ပြားမှာရှိတဲ့အာကာသလွှတ်တင်ရေးဌာန Vostok နဲ့ Krasnodar ကိုခဏဦးတွားရောက်ကြည့်ရှုတာမှာရုရှားအနေနဲ့မြောက်ကိုရီးယားကအာကာသယာဉ်တိဆောက်ရေးလုပ်ငန်းတွေမှာကူညီပေးမလားလို့သတင်းတောက်တွေကမေးတာမှာတော့ကူညီပေးမယ့်အကြောင်းဒါကြောင့်လဲသူတို့ဒီနေရာကိုရောက်လာကြခြင်းဖြစ်ကြောင်းသမ္မတပူတင်ကပြန်ဖြေခဲ့ပါတယ်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်ကလည်းအနောက်ဥစုနဲ့စစ်ပွဲမှာမြောက်ကိုရီးယားကရုရှားကိုအပြည့်အဝထောက်ခံပေးသွားမယ်လို့ပြန်ပြောခဲ့ပါတယ်ခင်ဗျာ
မြောက်ကိုရီးယားဟာအရှိဘက်ကန်ယူရန်ပင်လယ်ထဲကိုမစ်ဆိုင်းဒုံးနှစ်စင်းပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားဘက်ကဒီနေ့ပဲပြောပါတယ်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဆွေးနွေးနေချိန်မှာပဲဒီလိုပစ်လွတ်လိုက်တာပါမြောက်ကိုရီးယားကောင်ဆောင်နိုင်ငံရဲ့ချားကိုရှက်ရှက်ပပခီးထွက်နေတော့မှာပဲဒီလိုမစ်ဆိုင်းဒုံးပစ်လွတ်တာဟာပထမဆုံးဖြစ်ရလဲဖြစ်ပါတယ်တောင်ကိုရီးယားစစ်တပ်ကတော့တာတိုပစ်ပဲ့ထိန်တက်မစ်ဆိုင်းဒုံးနှစ်စင်းကိုမြောက်ကိုရီးယားစုနယ်ဒေသကနေအရှိပင်လယ်ဘက်ကိုပစ်လွတ်ခဲ့တာကိုထောက်လန်းသိရှိရကြောင်းပြောပါတယ်မြောက်ကိုရီးယားရဲ့ရန်စတဲ့လှုပ်ရှားမှုမှန်သမျှကိုအမေရိကန်နဲ့ပူးပေါင်းပြီးအနီးကပ်စောင့်ကြည့်သွားမယ်လို့လည်းတောင်ကိုရီးယားမျိုးသားလုံခြုံရေးကောင်စီကပြောထားတယ်လို့မြောက်ကိုရီးယားကမစ်ဆိုင်းဒုံးတွေထပ်ခါတလဲလဲစမ်းသပ်ပစ်ခတ်နေတာဟာကိုရီးယားကျွန်းဆွယ်နဲ့နိုင်ငံတကာအတိုင်းဝိုင်းကြားငင်းချင်းအင်းနဲ့တာယာဝါပြောရေးကိုထိခိုက်စေတဲ့တိတာထင်ရှားတဲ့ရန်စမှုတစ်ခုဖြစ်တယ်လို့လည်းပြောပါတယ်မြောက်ကိုရီးယားဟာမကြသေးမီရဲတပ်တွေတွင်ကပဲဒုံးကျည်စမ်းသပ်မှုနဲ့စီးရဲလေ့ကျင့်မှုတွေလုပ်ခဲ့ပါသေးတယ်စက်တင်ဘာ2ရက်ကလည်းပင်လယ်ဝါရဲကို Cruise Dome အများအပြားပစ်လွတ်ခဲ့တယ်လို့ဩဂုတ်လ30ရက်နေ့ကလည်းကျွန်းဆွယ်အရှိဘက်ရေပြင်ထဲကိုတာတိုပစ်ပဲ့ထိန်ဒုံးတစ်စင်းပစ်လွတ်ခဲ့ပါသေးတယ်ရှင
်အမေရိကန်သမ္မတကိုတရားစွဲနိုင်ရေးလွှတ်တော်အမတ်တွေစလုံးမယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကကြေညာလိုက်ပါတယ် သမ္မတဂျိုးဘိုင်ဒန်ရဲ့တာဖြစ်သူဟန်တာဘိုင်ဒန်ရဲ့ပြည်ပစီဝိုင်းလုပ်ငန်းတွေကနေသမ္မတဘိုင်ဒန်တို့မိသားစုအကျိုးမြတ်ရယူနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးနေအောင်ရှေ့ဆက်လက်ဆောင်ရွက်သွားမယ်လို့မနေ့ကပြောလိုက်တာပါဒါဟာအဂတိလိုက်စားတဲ့ယဉ်ကျေးမှုကိုထုတ်ဖော်တာဆိုပြီးဆွဆွဲချက်တွေနဲ့ပတ်သက်လို့လွှတ်တော်ဥက္ကဋ္ဌကေဗင်မက်ကာတီကပြောသွားခဲ့ပါတယ်သမ္မတဘိုင်ဒန်ဟာသူ့မိသားစုပြည်ပမှာလုပ်ကိုင်နေတဲ့စီဝိုင်းနဲ့ပတ်သက်လို့အမေရိကန်ပြည်သူတွေပေါ်လိန်ညာခဲ့တာတွေရှိတယ်လို့သတင်းစာရှင်းလင်းပွဲမှာအောက်လွှတ်တော်ဥက္ကဋ္ဌမက်ကာတီကပြောသွားခဲ့တာပါ။ဗန်စင်းတွေရသမ္မတဘိုင်ဒန်မိသားစုတွေစီဒေါ်လာ30ဖို့တခြားဟန်ပြကုမ္ပဏီတွေကနေတဆင့်လွှဲပြောင်းယူခဲ့တယ်လို့လည်းသူကပြောသွားခဲ့ပါတယ်။သမ္မတဘိုင်ဒန်ဟာအဲ့ဒီစီဝိုင်းကုမ္ပဏီတွေနဲ့ဓာတ်ရိုက်ဆက်သွယ်ခဲ့တယ်လို့သူ့ပေါ်အထူးအခွင့်အရေးပေးတာတွေကိုလည်းလက်ခံယူခဲ့တဲ့ကြောင်းသူကပြောသွားခဲ့ပါတယ်ခင်ဗျာ။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမီတာ190 kHz 1505ကနေပြောထုတ်လည်နေပါတယ်ရှင
်ဗုဒ္ဓည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်မြန်မာစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်နဲ့ရုရှားနိုင်ငံရွေးကောက်ပွဲကော်မရှင်တို့ကြားရွေးကောက်ပွဲဆိုင်ရာလုပ်ငန်းစဉ်တွေပူးပေါင်းဆောင်ရွက်ဖို့နားလည်မှုသဘောတူစာချုပ်လာတဲ့ရက်ကိုပြီးခဲ့တဲ့သတင်းတစ်ပတ်ကမော်စကိုမှာရေးထိုးခဲ့ကြတယ်လို့နိုင်ငံပိုင်မြန်မာအလင်းသတင်းစာမှာဖော်ပြထားပါတယ်။ရုရှားနိုင်ငံမှာ2024ခုနှစ်မတ်လရွေးကောက်ပွဲကျင်းပဖို့စီစဉ်ထားတဲ့အတွက်မြန်မာနိုင်ငံကရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးဦးဆောင်တဲ့အဖွဲ့ကိုလာရောက်လေ့လာဖို့ဖိတ်ကြားခဲ့တာလို့သတင်းစာကရေးပါတယ်။မြန်မာစစ်ကောင်စီပေါ်လက်နက်နဲ့တန်တမန်ရေးအရာထောက်ပံ့နေတဲ့ရုရှားနိုင်ငံအနေနဲ့ရွေးကောက်ပွဲဆိုင်ရာနိုင်ငံရေးလုပ်ငန်းစဉ်တွေမှာပံ့ပိုးလာနိုင်ခြင်းနောက်ထပ်ခြေလှမ်းတစ်ခုပြင်ဆင်လာတာဆိုပြီးဒေတာရင်းအကဲခတ်တွေကရှုမြင်ထားကြပါတယ်။မြန်မာနိုင်ငံမှာလည်း2025ခုနှစ်အတွင်းရွေးကောက်ပွဲကျင်းပနိုင်ခြင်းရှိတယ်ဆိုပြီးပြည်တွင်းနိုင်ငံရေးပါတီတွေကခန့်မှန်းပြောဆိုနေကြပါတယ်။ဒီလိုစစ်ကောင်စီကကျင်းပမယ့်ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးဆိုပြီးတပိတ်မှောက်ဖို့အတွက်အမေရိကန်အစိုးရအရာရှိတွေကလည်းနိုင်ငံတကာအတိုင်းအဝိုင်းကိုတိုက်တွန်းထားပါတယ်ရှင်။
မြန်မာရေးအာဆီယံတဖွဲ့တည်းမဖြစ်ရှင်းနိုင်လို့အနောက်နိုင်ငံတွေပါပေါင်းပြီးမြန်မာမိတ်ဆွေများအဖွဲ့ဖွဲ့ဖို့တောင်းဆိုနေပါတယ်။မြန်မာပဋိပက္ခရေးဖြစ်ရှင်းရမှာအာဆီယံတစ်ခုတည်းအနေနဲ့ဂိုင်းတွဲဖြစ်ရှင်းနိုင်စမ်းရှိမှာမဟုတ်တဲ့အတွက်အမေရိကန်ဥရောပသမဂ္ဂ EU ပါဝင်မြန်မာရေးဖြစ်ရှင်းမှုသဘောတူထားကြသူတွေကြားမြန်မာမိတ်ဆွေနိုင်ငံများဆိုတာစူးစီးပြီးဂိုင်းတွဲဖြစ်ရှင်းသင့်တယ်လို့လူ့အခွင့်အရေးစောင့်ကြည့်ရေးဘွယ် HRW ရဲ့အာရှဒေသလက်ထောက်ညှိနှိုင်းမှုဖေးရောဘတ်ဆန်က VOA ကိုပြောလိုက်တာပါ။တချိန်တည်းမှာပဲနေပြည်တော်မှာတောက်ကြနေသည့်ချင်းပါမယ်အာဆီယံလေတဲ့ဦးစီးချုပ်များအစည်းအဝေးကိုအာဆီယံနိုင်ငံအားလုံးတပိတ်မှောက်တင်တဲ့အကြောင်းသူကအခုလိုပြောသွားခဲ့ပါတယ
် That ASEAN should not be hosting any meetings in Myanmar in Burma because at this point everything that they do there is going to be used for propaganda by the side
အာဆီယံနေနဲ့မြန်မာနိုင်ငံတဲမှာဘလို့စီဝေးမှာမလုပ်သင့်ပါဘူးဘာလို့လဲဆိုတော့စစ်ကောင်စီကဓာတ်တွေကိုသူတို့ဝါဒဖြန့်ချီရေးအတွက်ပဲသုံးမှာမဟုတ်ပါလေတဲ့ဦးစီးချုပ်စီဝေးပဲဖြစ်ဖြစ်စီဝေးသစ်သေးပဲဖြစ်ဖြစ်ဘလို့စီဝေးမျိုးမှာကအာဆီယံနေနဲ့မြန်မာနိုင်ငံတဲမကျင်းပသင့်ပါဘူးဒါဟာမူဝါဒတရားခေါင်းဆောင်တွေကြားသဘောတူမှုတရားဖြစ်သင့်ပါတယ်တစ်ချိန်တည်းမှာမြန်မာလေတဲ့ဟာအယက်သားပြည်သူတွေကိုပြစ်မှတ်ထားဘုံချဲတိုက်ခိုက်တာတွေကြောင့်ရာနဲ့ချီတိုက်ဆုံးတာတွေရှိနေပါတယ်ဒါကိုလက်ခံလို့မရပါဘူးလို့ဖေးရောဘတ်ဆန်ကပြောသွားခဲ့တာပါခင်ဗျာ
လီဗျားနိုင်ငံအရှေ့ပိုင်းမှာရေကြီးရေလျှံမှုတွေကြောင့်လူပေါင်း 3,000 ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ပြည်ပဆိုင်ရာရွှေပြောင်းနေထိုင်သူများဖွဲ့ကဒီကနေ့ပဲပြောပါတယ်။ရေဘေးကြောင့်နေရဲဆွန့်ရသူ 3,000 ထက်မနည်းဟာဒါနာဒေသကဖြစ်ပြီးဘန်ဂါစီအပါအဝင်တခြားဒေသကနေထောင်ပေါင်းနဲ့ချီတဲ့လူတွေကလည်းအိုးမဲ့အိမ်မဲ့ဖြစ်ရတယ်လို့ပြောပါတယ်။သေဆုံးသူအရေအတွက်ဟာ 9,000 ကျော်ရှိမယ်လို့ခန့်မှန်းထားပေမဲ့ဆယ်စုနှစ်နဲ့ချီလက်နက်ကင်ပြည်ပခါတွေပေါ်ပေါက်နေတဲ့လီဗျားနိုင်ငံမှာကိန်းကနဲအတီးပြဖို့ခက်ခဲနေပြီးနှစ်ဆတိုးလာနိုင်တယ်လို့လည်းခန့်မှန်းသူတွေကရှိကြပါတယ်။လေပြားအရှိပိုင်းအရက်ဘက်လေချောင်းဝင်ကြီးအချင်းအဗ်ဒူရှက်ကီယောက်ကတော့ဒါနာဒေတာမှာအလောင်းပေါင်း 9,300 ကျော်ရရှိထားတယ်လို့ရိုက်တာသတင်းဌာနကိုအတည်ပြုထားပါတယ်။မြေထဲပင်နဲ့မုန်တိုင်းဒန်နီယယ်ကြောင့်မိုးတီးထန်စွာရွာသွန်းက10ခုပြိုကျခဲ့တဲ့အတွက်အခုလိုအဖြစ်ဆိုးနဲ့ကြုံတွေ့ရတာလည်းဖြစ်ပါတယ်ရှင်
။ပြီးခဲ့တဲ့တောက်ကြာကမော်ရိုကိုနိုင်ငံကအင်အားပြင်းကလင်းတဲ့သေဆုံးသူအနည်းဆုံးအယောက် 2,900 အထိတိုးလာနေပါတယ်။မီရှာကက်ရှ်နောက်တောင်ပဲအက်လက်စ်တောင်တန်းကိုဘိုးပြုတ်ပြီး106.6ငလျင်လှုပ်ခတ်ခဲ့တာပါကနဦးခမန်းထတာထက်နှစ်ဆလူရောက် 9,500 ကျော်လဲတိခိုက်ဒဏ်ရာရခဲ့တယ်လို့အတည်ပြုထားပါတယ်ငလျင်တန်းတဲ့ပြည်သူတွေကိုဆေးရုံတင်ကားတွေစစ်ရဟရင်တွေနဲ့ဘေးလျာကိုပြောင်းရွှေ့ပေးထားပါတယ် ဒါပေမဲ့မော်ရဂိုအစိုးရရဲ့အထောက်ပံ့မရှိဘူးဆိုပြီးပြည်သူတချို့ကဝေဖန်နေပါတယ်။အစိုးရကဘာမှမလုပ်ဘူးလို့ဆွဆွဲထားချက်တွေကိုအစိုးရပြောခွင့်ရတယောက်ကတနင်္လာနေ့တုန်းကညင်းဆိုထားပြီးစစ်ဘက်ရဲဘက်တာဝန်ရှိသူတွေနဲ့ကျမ်းမာရေးဝန်ထမ်းတွေအတက်နိုင်ဆုံးမြန်မြန်ဆန်ဆန်လှုပ်ဆောင်နေပြီးကယ်ဆယ်ရေးနဲ့လောင်းရှာဖွေးတွေကိုလည်းထိထိရောက်ရောက်လှုပ်ဆောင်နေကြောင်းတုံ့ပြန်ပြောဆိုထားပါတယ်။ဒီတိုင်းစပိန်၊ကာတာနဲ့အာရဗ်စာဝါများပြည်ထောင်စုတွေကပါကူညီကယ်ဆယ်ရေးအဖွဲ့တွေခေါ်လာပြီးပြည်သူတွေအတွက်အစားအစာနဲ့တောက်ရည်ပို့ဆောင်တာရွက်ဖြင့်တဲထုတာတွေကိုတတ်နိုင်သမျှလွတ်ဆောင်နေပေမဲ့မြေပြိုခဲ့တာကြောင့်ဝေးလံခေါင်ပြနေရာတွေကိုတွားကူညီဖို့တော့ခက်ခဲနေခဲ့ပါတယ်ခင်ဗျာ The Voice of America VOA American ရဲ့ September 17ရက်ပေါ်ရုညထိတဲ့ရောက်တဲ့တွင်ကိုမခင်လေးနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုလိုသတင်းတွေအပြီးမှာတော့စိတ်ဝင်စားစရာအကောင်ဆုံးသတင်းပေးပို့ချက်တွေကိုစတိုက်ပြောပြပါမယ်ပထမဆုံးကတော့စစ်ကောင်စီတပ်တွေထိုင်းနယ်မြေထဲဝင်ရောက်မှုအတွက်ထိုင်းဆိုရဖျားပေးခံရတာပါမြန်မာနိုင်ငံနေဆက်ဒေသမှာဒီလဆန်းကတိုက်ပွဲတွေပြင်းထန်နေချိန်စစ်ကောင်စီတပ်ဖွဲ့ဝင်အများပြားထိုင်းနယ်ဆက်ကိုဖျက်ချော်ရောက်လာတဲ့ကိစ္စကိုဖြေရှင်းဖို့ထိုင်းအစိုးရကလွှတ်တော်မှတူကတောင်းဆိုလိုက်ပါတယ်။နေဆက်ဒေသလုံခြုံရေးအတွက်တွန့်ပြစ်ဆောင်ရွက်ဖို့လည်းတိုက်တွန်းခဲ့တာပါ။ဒီအကြောင်းမအေးမှသတင်းပို့ထားပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်ဆက်မှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ်တွေကြားတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်မြန်မာစစ်ကောင်စီတပ်သားတွေကထိုင်းနယ်တဲကိုဝင်ရောက်လာခဲ့တာပါထိုင်းနိုင်ငံတက်ခရိုင်အုတ်ဖန်မြို့နယ်တဲကိုစက်တင်ဘာလ3ရက်နေ့ကမြန်မာစစ်သားတွေဝင်ရောက်လာပြီးတဲ့နောက်ထိုင်းစစ်တပ်ကကရင်စစ်သားတွေနဲ့ညှိနှိုင်းပြီးလမ်းဖွင့်ပေးခိုင်းခဲ့တာကြောင့်မြန်မာဘက်ကိုပြန်သွားခဲ့ပါတယ်ဒီလိုထိုင်းနယ်မြေတဲဝင်ရောက်လာတာနဲ့ပတ်သက်လို့စိုးရိမ်စရာကောင်းတဲ့အတွက်ဖြေရှင်းပေးဖို့ထိုင်းလွှတ်တော်အမတ်ကလွှတ်တော်မှာတင်ပြတောင်းဆိုခဲ့တယ်ဆိုပြီးလွှတ်တော်အမတ်လည်းဖြစ်လူ့ခွင့်ရေးလှုပ်ရှားသူလည်းဖြစ်တဲ့မစ္စတာကန်နဝီဆူဇန်ကစက်တင်ဘာလ17ရက်နေ့ကသတင်းတောက်တွေကိုအခုလိုပြောသွားပါတယ်
สถานการณ์ตรงตะเข็บชายแดนของประเทศไทยโดยเฉพาะตะเข็บชายแดนฝั่งตะวันตกของเราที่ติดกับประเทศเมียนมาประเทศเป็นบ้านของเรานะครับก็มีทั้งหมดนะครับเครือข่ายนี้ขออนุญาตนำเรียนรายชื่อมูลนิธิต่างๆนะครับก็จะมีสมาคมฟื้นฟูและพัฒนาลุ่มแม่น้ำสารวินจังหวัดแม
่สอดอสีเวเวอร์ปีมาท้ายมาเนซักก็ซ้อยเสียก้าวเนี่ยเพียรเนี่ยปัดแต่ปีตะเร็งดอกดิโกရှင်းလင်းတင်ပြသွားခဲ့ရမှာထိုင်းနိုင်ငံရဲ့တရားမျှတရေးပါတီရဲ့လွှတ်တော်အမတ်ကန်နဝီဆူဇန်ကသူ့အနေနဲ့ထိုင်းမြန်မာနယ်စပ်ကဒေသခံကျေးရွာသားတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့တင်ပြလာတဲ့အကြောင်းအရာတွေကိုအခြေခံပြီးထိုင်းအစိုးရအနေနဲ့တာဝန်ယူစစ်ဆေးဆောင်ရွက်ပေးဖို့ PRP တောင်းဆိုလိုက်ရတာဖြစ်တဲ့အကြောင်းထိုင်းဘာသာနဲ့အခုလိုပြောဆိုသွားတာပါမြန်မာစစ်တပ်နဲ့ကရင်တိုင်းရင်းသားလက်နက်ကိုင်ပဋိပက္ခတွေကြားတိုက်ပွဲတွေပြင်းထန်လာနေရကနေထိုင်းမြန်မာနယ်စပ်တပ်ခရိုင်အုံဖြံမြို့နယ်အတွင်းကထိုင်းပိုင်နဲ့ကျေးရွာတွေဖြစ်တဲ့လက်တုံကူနဲ့မိုတဲလာကျေးရွာတွေတဲကိုစက်တင်ဘာလ3ရက်နေ့ကမြန်မာစစ်သား80ကနေ100ခန့်ကျူးကျော်ဝင်ရောက်လာခဲ့တာနဲ့ပတ်သက်လို့ဒီသတင်းကိုစုံစမ်းအတည်ပြုပြီးဖြစ်တယ်လို့လည်းဆိုပါရယ်အဲ့ဒီလက်နက်ကင်ထားတဲ့မြန်မာစစ်သားတွေဟာထိုင်းကျေးရွာပြည်သူတွေနဲ့တကီလိုခန့်သာကွာဝေးတဲ့စိုက်ရှင်းတွေကိုဝင်ရောက်လာတဲ့ဖြစ်ရဟာအလွန်စိုးရိမ်စရာဖြစ်ပြီးဒေသခံကျေးရွာသားတွေအတွက်လုံခြုံရေးအတွက်ချိန်ချောက်လာနေတာဖြစ်တယ်လို့လည်းပြောဆိုသွားပါရယ်အခုဖြစ်ရဟာနိုင်ငံပိုင်နယ်နိမိတ်အတွင်းကျူးကျော်ဝင်ရောက်လာတာဖြစ်လို့ထိုင်းကာကွယ်ရေးဝန်ကြီးဌာနနဲ့နိုင်ငံသားရေးဌာနတို့ကကင်တွယ်စစ်ဆေးပြီးလိုအပ်တဲ့လုံဆောင်မှုတွေလုပ်ကြဖို့ကိုလည်းတိုက်တွန်းသွားခဲ့ပါတယ်။လူခွင့်ရေးလှုပ်ရှားသူတူဦးလည်းဖြစ်တဲ့လွတ်တော်မှကန်နဝီပြောသွားတာကတော့ကျွန်တော်တို့အနေနဲ့လွတ်တော်မှတင်ပြခွင့်3မိနစ်သာရခဲ့တာကြောင့်မလုံလောက်တဲ့အတွက်အခုလိုမျိုးသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ရတာဖြစ်ကြောင်းကိုလည်းပြောဆိုသွားပါတယ်။ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာနေထိုင်နေတဲ့ထိုင်းပြည်သူတွေဒေသခံအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ကိုစားအခုလိုမျိုးလွှတ်တော်မှာတင်ပြဆွေးနွေးပြီးတောင်းဆိုရတာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်ရှင
်စစ်ကောင်စီတပ်ထိုင်းနယ်မြေထဲဝင်လာတာအတွက်ထိုင်းစစ်အဖျားခံရတာကိုမယေးမှာပြောပြခဲ့တာပါအခုတော့အာဏာသိမ်းပြီးမျိုးသမီးသေဆုံးမှုတိုးလာတဲ့အကြောင်းပါမြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းလက်နက်ကိုင်ပဋိပက္ခတွေနဲ့ညှဉ်းပန်းနှိပ်စက်မှုတွေကြောင့်သေဆုံးရသူမျိုးသမီး600ကျော်ရှိတယ်လို့နိုင်ငံရေးကျင်းသားများကွန်ကြီးစောက်ရှောက်ရဲ့အသင်း AAP ရဲ့အစီရင်ခံစာကဖော်ပြလိုက်ပါတယ်အမျိုးသမီးတည်ဆုံမှုတွေတိုးလာနေတဲ့ပေါ်လူခွင့်ရင်းနဲ့အမျိုးသမီးရေလှူရှားသူတွေကလည်းစိုးရိမ်နေတယ်လို့ရန်ကုန်ကပေးပို့ထားတာကိုမဆုမုံပြောပြပေးပါအောင်ခင
်ဗျမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်း3နှစ်နီးပါးကာလအတွင်းမှာနိုင်ငံရေးပြဿနာတွေကြားမှာတည်ဆုံသူအမျိုးသမီးကယာကနန်းနဲ့ချီပြီးတော့ရှိနေတာကြောင့်လူခွင့်ရင်းနဲ့အမျိုးသမီးခွင့်ရေးလှူရှားသူတွေကစိုးရိမ်နေကြတာဖြစ်ပါတယ်နိုင်ငံရေးအကြီးအကဲများကူညီစောင့်ရှောက်ရေးအသင်း AABB ရဲ့အင်္ဂါနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့ တေဆုံးသူအမျိုးသမီးပေါင်း600ကျော်သွားပြီလို့ဖော်ပြထားပါတယ်။ဒီစည်ရင်က2021ခုနှစ်ဖေဖော်ဝါရီလအာနာသိမ့်ပြီးချိန်ကနေစပြီးတော့မှတ်တမ်းတင်ထားတဲ့ဂိမ်းကနန်းဖြစ်ပါတယ်လို့တာဝန်ရှိသူတဦးကရှင်းပြပါတယ
်။အခုလက်ရှိကျွန်တော်တို့ရဲ့စည်ရင်နေအရာပေါ့နော်ဒီအာနာသိမ့်ပြီးနောက်ပိုင်းမှာဒီခြိကိုက်တေဆုံးမှုကစုစုပေါင်းကျွန်တော်တို့4000ကျော်သွားပြီပေါ့နော်။အဲ့ဒီထဲမှာအမျိုးသမီးတေဆုံးမှုက600ကျော်ရှိတယ်ပေါ့။အဲ600ကျော်တဲ့မှာပါဒီစကိုင်းတိုင်းလေးကအမျိုးသမီးတည်ဆုံမှုက200ကျော်နဲ့အများဆုံးအဲတော့အမျိုးသမီးရဲ့ပထမဆုံးကြာဆုံးသွားတဲ့အမျိုးသမီးဆိုလို့ရှိရင်ဒါတကဘာလုံးကတည်တယ်ဒီလူပြည်တော်မှာကြာဆုံးသွားတဲ့ညတော်တွေခိုင်ပေါ့နော်သူရဲ့နောက်ပိုင်းမှာလည်းဒီတည်ဆုံမှုတွေကအရန်လို့ညံ့ကြက်လာတယ်ပေါ့နော
် APB ကလက်လန်းမီတလောက်စုဆောင်းထားတဲ့အချက်လက်တွေထက်လက်တွေမှာတည်ဆုံသူကပိုပြီးတော့များနိုင်တယ်လို့လည်းပြောပါတယ်အမျိုးသမီးတည်ဆုံမှုတွေထဲမှာတော့လက်နက်ကင်ပြိပခတွေကြီးထွားနေတဲ့သခိုင်းတိုင်းမှာတွေ့ရတယ်လို့လဲစစ်တမ်းမှာဖော်ပြပါရှိပါတယ်။တည်ဆုံမှုတွေနှစ်စဉ်တိုးလာနေရကနေ2021ခုနှစ်မှာ106ရောက်2022ခုနှစ်မှာ236ရောက်အခု2023ခုနှစ်ဇန်နဝါရီလကနေဒီကနေ့အထိဆိုရင်အမျိုးသမီးအယောက်280တည်ဆုံခဲ့ကြရတယ်လို့ဖော်ပြထားပါတယ်။ဒီလိုမျိုးထိခိုက်ဒဏ်ရာရတာတည်ဆုံမှုတွေတိုးလာနေတာကစိုးရင်စရာအခြေအနေဖြစ်နေသလိုနောက်ထပ်တိုးလာနိုင်ပွဲရှိလာနိုင်တယ်လို့လည်း AABB ဘက်ကသုံးသပ်ပါတယ
်။အမျိုးသမီးတွေကလေးတငယ်တွေဆိုတာကအရန်ကိုထိခိုက်တွေ့တဲ့သူတွေဖြစ်တယ်ပေါ့နော်။ဒီအမျိုးသမီးတွေဆိုလို့ရှိရင်လည်းဒီ gender based violence လောက်ခံရတဲ့ကိစ္စမျိုးတွေ၊နောက်ဒီမတရားတပ်ဖြတ်ခံရတဲ့ကိစ္စမျိုးတွေကနေရာအနှံ့မှာဟိုသူတို့အများကြီးကြားနေရတယ်ပေါ့နော်။အဲ့တော့သူတို့အမျိုးသမီးတွေရဲ့ဒီလုံခြုံရေးကတော့ဟိုရှေ့ဆက်ပြီးတော့ပို့ပြီးတော့ဟိုစိုးဝါလာကြရပဲရှိတယ်ပေါ့
ABB ကထုတ်ပြန်ထားတဲ့ကြေညာချက်ထဲမှာတော့ပြီးခဲ့တဲ့ဩဂုတ်လ28ရက်နေ့ကလည်းစကိုင်းတိုင်းကလေးမြို့နယ်မှာလုံခြုံရေးကိုအကြောင်းပြပြီးတော့ခေါ်ဆစ်ခံရတဲ့အမျိုးသမီးတူရိုက်နှက်စစ်ကြောမေးမြန်းခံရကနေတည်ဆုံခဲ့တာကိုလည်းဖော်ပြထားပါတယ် ABB လိုပဲနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေတွေကိုစစ်တမ်းကောက်နေတဲ့တခြားအဖွဲ့တစ်ခုဖြစ်တဲ့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးကွန်ရက်ရဲ့အဆိုအရကလည်းမနေ့ကကလည်းကချင်ပြည်နယ်မိုးကောင်းမြို့မှာ PDF ကိုထောက်ပံ့နေဆိုတဲ့စွပ်စွဲချက်နဲ့ဖမ်းဆီးခံထားရတဲ့စီဆိုင်ပိုင်ရှင်အမျိုးသမီးတဦးဟာစစ်ကြောရေးမှာရိုက်နှက်စစ်ဆေးခံရလို့တည်ဆုံခဲ့တယ်လို့ပြောပါတယ်။ဒီလိုတည်ဆုံမှုတွေနဲ့ကိန်းကနန်းအချက်လက်တွေကိုတော့ VOA အနေနဲ့တိကျအတည်ပြုလို့မရပါဘူး။စစ်ကောင်စီရဲ့မြန်မာနိုင်ငံလူ့ခွင့်ကော်မရှင်နဲ့သက်ဆိုင်ရာပြည်နယ်တွေရဲ့ပြောရေးဆိုခွင့်ရှိတဲ့သူတွေကို BOA ဘက်ကအကြိမ်ကြိမ်ဆက်သွယ်ပေးမယ်လဲပြန်လည်ဖြေဆိုတာမရှိခဲ့ပါဘူးမြန်မာနိုင်ငံအမျိုးသမီးများအဖွဲ့ချုပ် WLB တွဲဖက်အထွေထွေအတင်းပြေမှုမနန်းမိုးမိုးကတော့စစ်ပွဲနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်တေဆုံးရတာအပြင်ညှဉ်းပန်းနှိပ်စက်ခံရပြီးတော့တေဆုံးတဲ့အမျိုးသမီးဥယေဟာလည်းတိတိတသာတိုးလာနေတယ်လို့ပြောပါတယ်
အဲ့မပြည့်သေးတဲ့အမျိုးသမီးတွေအပါအဝင်ကိုဒါအုပ်စုတွေအုပ်စုလိုက်မတင်းတင်းတက်ဖြတ်တာတွေဒီအချင်းလက်လက်ဟိုမီးချိုတက်ဖြတ်တာတွေဒီခေါင်းကိုဒီတက်တဲ့ဟိုပြစ်တတ်တာမျိုးတွေပေါ့အာခန္ဓာကိုယ်တွေကိုအစိတ်စိတ်အပိုင်းပိုင်းတွေဖြစ်တဲ့အထိကိုဒါအာခုတ်တတ်တာမျိုးတွေပေါ့နော်အဲ့ဒီခါတွေကဒီအကြံဖက်စစ်တပ်အနေနဲ့တကယ့်ကိုကြဲကြဲပြန်ပြန်နဲ့ကျူးလွန်နေတာကိုကျွန်မတို့တွေ့ရတယ်ပေါ့နော်အာလက်ရှိမှာဒီအမျိုးသမီးတွေရဲ့လုံခြုံရေးလို့ပြောမယ်ဆိုရင်ကျမတို့ကဒီလုံခြုံရေးရဲ့စင်ပေါ်မှုကအမြင့်ဆုံးကိုရောက်ရှိနေတယ်လို့ကျမတို့ပြောလို့ရတယ်ပေါ့နော်။ပုံစံမျိုးမျိုးနဲ့အကြံဖတ်ခံနေရတယ်အချင်းချောက်မှုတွေကလည်းအမျိုးသမီးတွေကပုံစံမျိုးစုံနဲ့ကြုံနေရတယ်ပေါ့နော်
။ဒီသတင်းပတ်ထဲမှာပဲကုလသမဂ္ဂကနေဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးမှုရန်ရာ WIWM ရဲ့အစီရင်ခံစာမှာဆိုရင်လေစစ်ရာဇဝတ်မှုနဲ့လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကြီးထွားလာတာကိုဖော်ပြထားပါတယ်။အမျိုးသမီးတွေအပြင်တခြားသူတွေအပေါ်မှာပါလိမ်မိုင်းဆိုင်ရာစော်ကားတာနဲ့တခြားဆူဆူဝါဝါကျူးလွန်မှုတွေကိုခိုင်မာတဲ့အထောက်ထားတွေစုဆောင်းရရှိထားတယ်လို့ WIWM ရဲ့အကြီးအကဲနီကိုလတ်ကွန်ဂျန်ကလည်းကုလသမဂ္ဂလူ့ခွင့်ကောင်စီမှာတင်ပြခဲ့ပါတယ်ရှင်။
အနာသိမ့်ပြီးအမျိုးသမီးတည်ဆုံမှုတိုးလာတာကိုမဆုမွန်ပြောပြပေးခဲ့တာပါအခုတော့ရခိုင်ပြည်နယ်ဆန္ဒမှုအကူအညီအခက်အခဲဆက်ရှိနေတာပါမုခမွန်နိုင်တန်တဲ့ရခိုင်ပြည်နယ်မှာဆန္ဒမှုအကူအညီပေးရေးစစ်ကောင်စီနဲ့ကုလသမဂ္ဂကြားဆွေးနွေးမှုတွေရှိတဲ့ဆိုပေမဲ့လက်တွေ့အခက်အခဲရှိနေတုန်းလို့ဒေသခံတွေကပြောပါတယ်အကူအညီပေးရေးခွင့်ပြုချက်ရထားပြီးပစ္စည်းတွေဖြန့်ဝေထားပြီးလို့ကုလသမဂ္ဂလူသားချင်းဆန္ဒမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHAကဒီလအစောပိုင်းထုတ်ပြန်ထားပေမဲ့လက်တွေ့တိုးတက်မှုမတွေ့ရသေးဘူးလို့ဒေသခံကူညီနေသူတွေကပြောပါတယ်။ရန်ကုန်ကပေးပို့လာတာကိုကုစောဝလိုင်ပြောပြပေးပါဦးခင်ဗျာ
။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာဒုတိယအတွင်းရေးမှူးချုပ်နဲ့အရေးပေါ်ကယ်ဆယ်ရေးညှိနှိုင်းရေးမှူးတို့ပြီးခဲ့တဲ့လကမြန်မာနိုင်ငံကိုလာရောက်ပြီး Ludajin Sanamu Sanya Akuni Beye Kesa Sekong Sine Sune Birena Baima Akulo Kuni Keze Gwene Pilaida Pitelo Kulotamaga Ludajin Sanamu Sanya Ninaye Yong UN Ochae Dila Sobain Tobian Jama Popia Tavare Sekong Sine Akulo Nanga Apoe Sidene Sune B Kuni Keze Gwen Pilabi Mele Leshi Nibi Maro Kumpi Sita Yu Gwene Bien Kanta Chate Sine De Lule Yakain De Dagan Kuni Tudu Pite
ကိုမင်းပါခြေကပြောပါတယ်ကျွန်တော်တို့အခုဟိုညီနေမြင်ရတဲ့တွေ့ရတဲ့ပုံစံမျိုးရပြောရမယ်ဆိုတော့ဟိုလက်ရှိအခြေအနေမှာကျွန်တော်တို့ဒီစကားစကားနေပြီးတော့သူတို့ဒီနိုင်ငံကအဖွဲ့အစည်းတွေနဲ့တချို့တော့ခွဲကြည့်မှုတွေယူပြီးတော့သူတို့ဆပ်ပอร์ตတွေမှုတွေယူပြီးတော့လုပ်တဲ့လုပ်ဖို့ဆိုမဲ့လေတကယ်တမ်းမြင်ရင်အောက်ခြေအခြေအနေမှာဟိုဒီရတွေကအကောင့်တွေပို့ဖို့တက်ဖို့ဟိုခက်ခဲမှုတွ နိုင်မလဲပြီးရင်ဘယ်လိုမျိုးပစ္စည်းတွေကရလဲမရလဲဆိုတဲ့သိတာပါလေပေါ့နော်ဆိုတော့လက်ရှိအချိန်နေဒီကတော့ဒီသူတို့တွေ UN ဝါရှာကထုတ်ပြန်တဲ့ထုတ်ပြန်ချက်တွေအပေါ်မှာဒီရခိုင်ရဲ့လက်ရှိအောက်ခြေမှာရှိတဲ့ဒီစစ်ဆောင်တို့အာပြီးရင်ကျွန်တော်တို့ဒီမူခါဒင်ဆက်ပြည်သူတွေရဲ့အနေနဲ့တကူတရားပြောလို့မဟုတ်ဟိုရရှိမှုကတော့မရှိသေးဘူးမရှိသေးဘူးဆိုပြီးတော့မရှိသေးဘူးဆိုတဲ့အကြောင်းကိုကျွန်တော်ပြောလို့ရပါတယ
်လက်ရှိအချိန်ထိရခိုင်ပြည်နယ်မှာစစ်ဘေးဒုက္ခသည်တွေနဲ့မုံတိုင်းတင့်ပြည်သူတွေရောစားဝတ်နေရေးကျတဲ့နေသလိုလုံခြုံတဲ့အမိုးကံအောက်ကိုရောက်ဖို့ခက်ခဲနေကြပြီးကျန်းမာရေးပြဿနာတွေပါရင်ဆိုင်နေကြရတယ်လို့ကြောက်တော်ဒေတာကံအမျိုးသမီးတဦးကပြောပါတယ်
ဒီရဲ့ပိုင်းတော့စိတ်လာကြတာတော့မပြီးဘူးဒီမိုဟာဖြစ်ပြီးတဲ့အခါဖြစ်ပြီးဖြစ်ပေါ်အဲ့ခါကျတော့လာတဲ့ဖွေးစီတော့နည်းနည်းတော့ရှိပဲဒါပေမဲ့ဒီဟိုဟာစက်ကစက်ဖက်ကစင်နေထုတ်လိုက်ကြတာတော့အေးကလေးကရေဆိုင်ထားကလေးကဟောမဖြစ်ဘူးပေါ့စိတ်ပြီးတော့ရောက်တာမဖြစ်ဘူးခုချိန်လေးလည်းစိတ်မဆွေးပါဘူးဒါပေမဲ့ IGB တွေအတွက်ဆိုရင်တော့လေအခုကျတော့အစောက်ဆိုတဲ့ဟာချက်သူတို့မိုးရသည်လေးဖြစ်တယ်သူတို့ဒီမှာဒီအမိုးကတို့ကစာပလေတို့ရတဲ့ဟာကြရင်သိပြီးတော့ဒီမိုးအများကျော်တဲ့ရှင်ကြရင်မလုံခြုံဘူးပေါ့ပြီးတော့အေးနောက်ဆက်ပြည်ပြဿနာတွေရတယ်ဘယ်လိုပြောရမလဲကျင်းမာရေးပြဿနာတွေပေါ်လာတယ်ပြီးတော့ဒီအမျိုးသမီးလေးတွေတော့လုံခြုံမှုမရှိတဲ့ဟာကြတော့ပို့ပြီးတော့များလာတယ်ပေါ့မိုခါဖြစ်ပြီးတဲ့နောက်ပိုင်းမှာကြာ
ဒါအပြင်လက်ရှိရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့အကြားအပြင်အလံဖမ်းဆီးတာတချို့ရှိလာနေသလိုစစ်ကောင်စီရဲ့စစ်ဆေးရေးဂိတ်တိုးချဲ့ပြီးအရင်ကတည်းကပို့ပြီးတော့စစ်ဆေးမှုတွေတင်းကျပ်လာတယ်လို့ကိုမင်းပါချေကပြောပါတယ
်စစ်ကောင်စီရဲ့ဒီ checkpoint တွေကတော့ဟိုအရင်ထက်ကပို့ပြီးတော့တင်းကျပ်တဲ့စစ်ဆေးမှုတွေအာရှောက်ပွေမှုတွေကတော့ရှိနေတာပဲဆိုတော့အခုကပို့ပြီးတော့များလာတဲ့အပိုင်းတော့ကျွန်တော်တွေ့ရတယ်ဆိုရင်ပြီးရင်ကျွန်တော်တို့ဒီလဲမဟိုစစ်တွေရင်ကုန်လဲမတောက်ချောက်မှာလဲဒီတချို့သောဒီဟိုမှာ20လက်နက်ကင်တွေရဲ့ဒီ ship point တွေကလည်းကျွန်တော်တို့ရှိနေတယ်အဲ့ဒီပုံမှာလဲအာစစ်ဆေးမှုတွေကလည်းပို့ပြီးတော့ဟိုဟာညားနေတယ်အပိုင်းအရကိုကျွန်တော်တွေ့ရတယ်ဆိုတော့ဟိုအဲ့လိုမျိုးဒီလိုမျိုးသာရှိတဲ့စီရင်ခုနပြောတဲ့ကျွန်တော်တို့ဒီစက Apple ဟာနဲ့ဟို UN OSHA နဲ့ဟိုဘလောက်ပဲအတူတူနဲ့ခွင့်ပြုပြီးတော့ဒီကုညီကစီရလုံးတွေကိုလှုပ်ဆောင်ဖို့ဟိုဟာဘလော့ပင်ပြောပလေးစီဒါပေမဲ့အောက်ခြေရဲ့အခြေအနေမှာဟိုတီယူမှုတီယူပစ္စည်းတွေကိုတိမ်ဖို့အတွက်ကိုရေတဲ့တိမ်ဖို့အတွက်ကိုသူတို့ရဲ့လိုအပ်တဲ့အာခွင့်ပြုမှုတွေပေါ့နော်ဥပမာကျွန်တော်တို့ဒီနေလုံတွေရဲ့ခွင့်ပြုမှုတွေအားများပါတယ်သူတို့ကအဲ့ဒီကိစ္စတွေတော်တော်ကိုပြဿနာတွေဟိုဟာခက်ခဲမှုတွေပိုရှိနေပေါ့နော်ဆိုတော့အဲ့လိုမျိုးရှိတဲ့ဆိုတော့ခါမှာခုနပြောတဲ့ကျွန်တော်တို့ဟိုဟာဒီဒီဟိုခက်ခဲမှုကတော့တော့ကိုနေပြီးတော့ရှိတာဥပမာပဲဆိုတော့ဒါကတော့ကျွန်တော်တို့ဒီပို့ရပါတယ
်လက်ရှိမှာတော့ UN OCHA ကရခိုင်ပြည်နယ်မှာကုညီကယ်ဆယ်ရေးလုပ်ငန်းတွေပြန်စတင်နေပေမဲ့မုံတိုင်းတန်တဲ့ပြည်သူတွေနဲ့စစ်ဘေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာလိုအပ်ချက်တွေမြင့်နေစေဖြစ်တာကြောင့်အကူအညီတွေလိုအပ်နေစေဖြစ်ပါတယ်။ဒါအပြင်2023ခုနှစ်ရှစ်လတာကာလအတွင်းလူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ကူညီရေးနဲ့မောခါမုံတိုင်းတုံ့ပြန်ရေးအရေးပေါ်ရန်ပုံငွေကောက်ခံလွှာနှစ်ခုစလုံးမှာရန်ပုံငွေပြည့်မီဖို့လိုအပ်ချက်တွေရှိနေသေးတယ်လို့စုစုပေါင်းလိုအပ်ချက်ရဲ့25ရာခိုင်နှုန်းလောက်သာရရှိသေးတယ်လို့ကလသမကလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UN OCHA ရဲ့ဒီလအစောပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ရခိုင်မှာစာနာမှုအကူအညီဆက်ခံနေတာကိုကိုစော်ဝက်လိုင်းပြောပြခဲ့တာပါ။အခုတော့မြန်မာရုရှားဆက်ဆံရေးတိုးလာတာပါ။ရုရှားနိုင်ငံကမှာယူထားတဲ့ SU-30 တိုက်လေယာဉ်ကြီးတွေကတဲကဒုတိယသုတ်ဒီနေ့ထဲထည့်ရောက်လာမယ်လို့ခန့်မှန်းထားကြပါတယ်။ အတော်ကြာတဲ့ကမာယူထားတဲ့တိုက်လေရင်တွေကနှစ်စင်းကိုတော့မနစ်ကပထမအတုံးလက်ခံရရှိခဲ့ပါတယ်။နိုင်ငံတကာရဲယူတန်ခံမှုတွေနဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီနဲ့အနောက်နိုင်ငံတွေရဲ့စန့်ကျင်မှုကြုံနေရတဲ့ရုရှားကြားစစ်ရေးပါဝင်ဆက်ဆံရေးတွေတိုးလာနေတာကပါကြောင့်ပါလဲ။အကဲခက်တွေအမြင်ကိုစူးစိပြီးကျွန်တော်ပဲပြောပြထားပါလဲ။
โอเคทีรัสเซียเอสยูเซตี้ไต้หวันปฐมอาตุนสียောက်ခဲ့တာအတွက်စစ်မှုဝင်ကြီးဦးချာလီတန်းကပြီးခဲ့တဲ့အပတ်ရုရှားစီးပွားရေးဖိုရမ်တစ်ခုကနေပြောခဲ့တာရဲ့ထူးခြားမှုကိုလေတဲ့စီဒီအမ်တက်ချက်ကြီးဇေယျကသူကမှားတာ6စီးဗျာ6စီးတာကိုရောက်တဲ့2စီးရတကယ်တော့2026ထဲမှာရောက်တဲ့2စီးအမှန်ငယ်ဆိုတော့ဒုတိယတော့ကဒီနှစ်ထဲမှာရောက်ဖို့များတယ်ဒါပေမဲ့အကယ်၍မရောက်ဘူးဆိုရင်လာမယ့်နှစ်ထ ဒီချို့ချာချာဝယ်ရတဲ့အကြောင်းရင်းကဝယ်ဟင်းတူဝယ်ဟင်းဝယ်ဟင်းတူမြေပြေပေါ့နော်ဒီတော့မျိုးနှစ်ခုလုံးမှာခစားလို့ရတယ်ပေါ့နော်ဒီပုံကျဲမယ်ဆိုလို့ရှိရင်လည်းလက်ရှိမြန်မာဒေတာမှာကျင်းနေတဲ့ပုံဒင်းနေတစ်ခုတူပုံနေဥပမာပေါင်းနှင်း 50
ပုံတွက်ခရီးဝေးလေးကျင့်ပြန်တန်းကျင်းတွေမှာသူတို့အဲ့မြန်မာနိုင်ငံတောင်ပိုင်းကိုသွားပြီးတော့ပုံတွက်ခရီးဝေးလေးကျင့်ပြန်တန်းကျင်းတွေမှာသူတို့အဲ့မြန်မာနိုင်ငံတောင်ပိုင်းမြောက်ပိုင်းကိုနေပြီးတော့နေသွားတဲ့ပုံတွက်ကျွန်တော်တို့တွေ့ရတယ်ပေါ့နော်အခုလိုမြန်မာစစ်တပ်ဘက်ကဒီလေကြောင်းတိုက်ခိုက်မှုအင်အားပဲကြံတော့တယ်မြေပြင်တိုက်ပွဲတွေမှာသူတို့အားလုံးကြာနေတယ်လုံးဝမလုံနိုင်တော့ များတယ်ဒီတော်လှန်ရေးတိုက်ပွဲကတည်သူလူထုရဲ့နှလုံးသားနဲ့ကောင်းစဉ်းစားမှုကိုကိုယ့်ဘက်ကိုပါအောင်လုပ်နေတာလူတွေကိုဒီလိုမျိုးအနေတိုင်းဘုံနေကျဲပြီးတော့တက်ဖြတ်တဲ့ဥစ္စာကအဲ့ဒါပြောင်းမြန်တယ်အဲ့ဒါဘယ်တော့မှမနိုင်နိုင်ဘူးလူတွေရဲ့ကလည်းမုန်းတီးမှုတွေလည်းခံနေရပြီသူတို့မှတခြား option တွေမရှိဘူးလို့ပြောလို့ရတာပေါ့အ
ဲ့ဒီတော့ဒီ SCU 30တိုက်လေရင်တွေရှိလာတာရဲ့တက်ရောက်နိုင်မှုအပေါ်မင်္ဂလာတုံဒေသစခန်းဌာနချုပ်မှာတာဝန်ထမ်းဆောင်ခဲ့တဲ့တက်ချက်ကြီးဇေယျက
တိတ်ပြီးတော့ကျွန်တော်တို့တော်လှန်ရေးကျွန်တော်တို့ပြည်တွင်းစစ်တီပေါ်တိတ်တက်ရောက်နိုင်စောတော့တိတ်မရှိဘူး။ဘာကြောင့်လဲဆိုတော့ဒီတွင်းစစ်ကလည်းနေနှစ်နှစ်ခွဲဝင်ရင်ဖြစ်လာတဲ့အချိန်မှာဒီစစ်တပ်ကလည်းသူတို့ကဒီလင်းချောင်းကိုပဲအားထားခဲ့ရတာဖြစ်တဲ့အတွက်သူ့ရဲ့လင်းစီကုန်ကြားစရိတ်ကြီးရှိဒေါ်လာနဲ့ပဲကုန်တာပေါ့နော်။ဒါမှမှဒီဘုံချဲတဲ့ကုန်ကြားစရိတ်ကြီးဒီဘုံတွေထုတ်လုပ်မှုဒီဝယ်ရဒီအက်ဆီယူတာတီးကပိုဆိုးတာပေါ့နော်။သူ့မှာတုံးတဲ့rocket တွေကြီးနေရကျွန်တော်တို့မြန်မာကပ္ပစတွေလုံးဝမထုတ်နိုင်သေးဘူးအဲ့တော့မူရင်းနိုင်ငံပဲဝယ်ရမှာဖြစ်တဲ့အတွက်သုံးဖို့မလွယ်သေးဘူးသာမန်ဘုံတော့ပဲချိတ်ကျဲဖို့ဖြစ်နိုင်တယ်ပေါ့နော်စစ်တပ်ကတော့မများကသူ့ဝယ်တဲ့ပစ္စည်းတွေဟာရန်သူကိုဖိတ်တာပေါ့နော်ဟိုအဟန့်သဘောမျိုးလောက်ပဲတကယ်တမ်းလက်တွေ့အပေါင်းမဝင်တာများတယ်ဘာမှအလုံးမဖြစ်တာများပါလေ
ဒီနေရာမှာရုရှားဘက်ကလည်းမြန်မာကိုဘာကြောင့်အခုလိုရောင်းလာရပုံကိုဒေါက်တာမမီဝင်းဘက်က
ရုရှားကလည်းသူမှလေမိတ်ဆွေမရှိတော့ဘူးမြန်မာနိုင်ငံနဲ့ North Korea ပဲကျန်တော့တယ်ဆိုတာရုရှားသူမှသူ super powers ဆိုပြီးတော့တကယ်ဖြစ်တဲ့အခါကျတော့ဒီမြန်မာနိုင်ငံနဲ့ North Korea ပဲအာကူစရာနှစ်ခုပဲရှိတော့တယ်တကယ်ဘာလို့ကသူတို့ကိုလည်းပယ်ထားပြီးအထီးကျန်တဲ့နိုင်ငံတွေအခုတူတူပေါင်းနေရ
ဒီရုရှားဘက်ကရောင်းရခြင်းပေါ်တက်ချက်ကြီးဇီယက
ရုရှားကတော့သူ့ပဲမိဖက်စီရေးရစာချုပ်ချုပ်တော့2018မှာလည်းနောက်ရုရှားအစိုးရနဲ့မြန်မာရဲ့ဆက်ဆံရေးမဆလာခက်တရားပေါ့နော်ဒီမြန်မာဒီမှာ KGB တွေပါတယ်လှုပ်ပြီးတော့စိတ်ဝင်တဲ့လှုပ်ရှားမှုမျိုးတွေရှိခဲ့တယ်အဲဒီဆက်ဆံရေးမျိုးတွေအမှတစိမ့်နောက်ပိုင်းဒီအနောက်နိုင်ငံတွေကဆန့်ကျင်လို့တော့ရှင်မှာရုရှားနိုင်ငံကိုလှုပ်ပြီးပညာတော်သင်တဲ့ဒါဆက်ဆံရေးကောင်းလာတဲ့အချိန်မှာဒီရုရှားနိုင်ငံကိုအလုံးစုံတော်တော်များများအဆင့်ကြီးရှိရပါတော့ဒါကြောင့်မလို့ရုရှားဘက်ကတော့ဒါမျိုးပတ်ဆိုင်ရတဲ့တော့ရောင်းမှာပေါ့နော
်ဒါအပြင်မြန်မာကနေရုရှားဘက်ကမှာခဲ့တာကလွန်ခဲ့တဲ့9နှစ်ခန့်2018ထဲကဖြစ်ပေမဲ့အခုလိုကာလကြာပြီးမှရောက်လာတာပေါ့ဒေါက်တာမီမီဝင်းဘက်က
ဟောကြားတာကတော့ဒီစစ်ပစ္စည်းတွေ order လုပ်တဲ့အခါမှာကိုဝယ်တဲ့အချိန်နဲ့တကယ် delivery လုပ်တဲ့အချိန်နဲ့ကတော့ကွာတာ၄ရှိတယ်။ဒါပေမဲ့အခုအချိန်မှာနိုင်ငံကဒီလောက်စီးပွားရေးကျနေတဲ့ဥစ္စာသူတို့မှဒီလောက်ပတ်စံအခက်အခဲတွေရှိနေတဲ့ကြားထဲမှာဒီလေးမြန်နေဝယ်ပြီးတော့အကုန်ကျပြီးတော့နိုင်ငံကိုပြာကြအောင်လိုက်လုပ်နေတယ်ကိုအိမ်ကိုကိုဖျက်ဆီးလို့ရှင်ဘယ်လိုလုပ်စီးပွားရေးတက်နိုင်မလဲမဟာဗျူဟာကအစတည်းကမှားတာ
တကယ်တော့မြန်မာနိုင်ငံမှာအာဏာသိမ်းပြီးခုခံရေးတိုက်ပွဲတွေဆက်ပြင်းထန်လာနေချိန်မှာမြန်မာစစ်ကောင်စီအနေနဲ့လေကြောင်းရေးကိုပို့ဖို့သုံးလာရတယ်လို့သုံးသပ်သူတွေကထောက်ပြနေကြပါတယ်ခင်ဗျာအခုသတင်းပေးဖို့ချက်အပြီးမှာတော့ဥကြစံသားနဲ့ဆွေးနွေးတာပါဝင်ဗိုလ်ရုညာပတ်စင်ကဏ္ဍတွေလာပါဦးမယ်ခင်ဗျာ
VOA American သင်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မကွန်ရဲ့စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ကြရပါရှင
်။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ။ VOA American သင်ရဲ့ September 23ရက်ဗုဒ္ဓညပိုင်း Radio Season တွေကို American နိုင်ငံ Washington DC မြို့တော်ကနေရုပ်သံကားပါည10:00နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုက်လိုမီတာ3252တို့ကအပြင် VO ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တွင်တစ်ချိန်တည်းထုတ်လွှင့်ခြင်းတွင်တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ဗိုလ်ဒူးညာတိုင်းပြောပြနေကြဥကျော်စံသားနဲ့ဆွေးနွေးထားတဲ့ editor နဲ့ဆွေးနွေးကန်။နောက်ဒေါက်တာသန့်စော်ရဲ့လူထုနဲ့ကျန်းမာရေးနောက်ကိုရင်နဲ့အားကစားအပတ်စဉ်ကဏ္ဍတွေစက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့ဥကျော်စံသားနဲ့ဆွေးနွေးထားတဲ့ editor နဲ့ဆွေးနွေးကန်ပါ။အာဆီယံထိပ်သီးပွဲပြီးသွားတာပေါ့။တကြံအမြောက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတာပါလေ။ဒေတာရင်းအချက်ချာချပြီးအင်အားအကြီးဆုံးအဖွဲ့အစည်းဖြစ်တဲ့အာဆီယံရဲ့ထိပ်သီးဆွေးနွေးပွဲဟာမြမအရေးနဲ့ပတ်သက်ပြီးထိရောက်ပြီးတကယ်အလုပ်ဖြစ်မဲ့ဆုံးဖြတ်ချက်တည်းရဲ့မချနိုင်ပဲပြီးဆုံးသွားခဲ့ပါလေ။ဘာကြောင့်ဒီလိုမဆုံးဖြတ်နိုင်ဖြစ်ခဲ့ရတာပါလဲ။ဥကျော်စန္ဒာကိုမမြသစင်အောင်ကမင်းမြန်ဆွေးနွေးသုံးသပ်ထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
မင်္ဂလာပါဦးကျော်စံသားရှင
်မင်္ဂလာပါများရှင
်ပြီးခဲ့တဲ့အပတ်ကတုန်းကဒီအာဆီယံထိပ်သီးစည်းဝေးပွဲနဲ့ပတ်သက်ပြီးတော့အကျိုးသုံးသပ်ခဲ့ကြပါတယ်ဒီစည်းဝေးကျင်းပနေတဲ့အချိန်နဲ့တိုက်ဆိုင်ပြီးတော့ပေါ့လေအခုကျတော့ဒီစည်းဝေးကပြီးသွားပါပြီအဲ့တုန်းကတော့ဟိုဦးကျော်စံသားပြောခဲ့တာကမြန်မာအတွက်အာဆီယံနေပြီးတော့တိတ်မြှုပ်လင့်စရာမရှိဘူးလို့သုံးသပ်ခဲ့ပါတယ်အခုစည်းဝေးပြီးသွားတော့ကဘာတွေထူးခြားပါသလဲ
ဘာမှမထူးခြားဘူးလို့ပဲပြောမှာပါမြှုပ်လင့်စရာစိတ်မပေါ်ထွက်ပါဘူးအာဆီယံဥက္ကဋ္ဌရဲ့နောက်ဆုံးကြေညာချက်ကိုလေ့လာကြည့်တဲ့အခါမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပထမဆုံးဖော်ပြထားတဲ့တနေရာကတော့မုခမုန်တိုင်းအတွက်ဒုက္ခသည်တွေကိုဒါစာနာမှုအခုနေပေးဖို့ခေတ်ရောက်လေ disaster management နဲ့ပတ်သက်ပြီးတော့ရေးထားတွေ့ပါတယ်။နောက်မြန်မာနိုင်ငံမှာဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ရေးတာကအဲ့ဒီမှာအပြင်းထန်ဆုံးစကားကတော့အကြမ်းဖက်မှုတွေကိုဆက်လက်ပြီးတော့ပြင်းပြထန်ထန်ရှုတ်ချသွားမယ်ဆိုတာပါတယ်။ဘယ်ဘက်ကအကြံဖက်တယ်ဆိုတော့မပြောထားဘူးဒါပေမဲ့အရသားတွေကြောင်းတွေဘာညာထိခိုက်တယ်ဆိုတာသူတို့ဖော်ပြထားပါတယ်အဲ့ပြီးတော့အဓိကကတော့သူတို့ဆက်ပြီးတော့အာဆီယံရဲ့မူငါချက်ကိုပဲအခိုင်အမာကင်ဆွဲသွားမယ်ဒါကိုပြောပါတယ်ဒါပေမဲ့ဒီဟန်ရယ်ဆန့်ကျင်ပြီးတော့တစ်ခါစာပိုက်130နဲ့လေးမှာရေးထားတယ်သူတို့အဖိုက်လွှဲထားတယ်ဆိုတော့သူတို့အနေနဲ့အာဆီယံဟာဆက်လက်ပြီးတော့ထောက်ခံသွားမယ်တဲ့မြန်မာနိုင်ငံရဲ့အထောက်အမှုတွေကို Myanmar's efforts ကိုဆက်လက်ပြီးတော့ထောက်ခံသွားမယ်ဆိုတာအခိုင်အမာပြောလို့ရတယ်။ဘာတွေအထောက်သူလဲဆိုမြန်မာနိုင်ငံက efforts to bring peace နိုင်ငံရေး possible stability တည်ငြိမ်မှုရအောင်လုပ်ဖို့ the rule of law တရားဥပဒေစိုးမိုးရေးဖြစ်ထွန်းအောင်လုပ်ဖို့ promote harmony အဲလူ့ဖွဲ့အစိုင်းဝန်တွေကြမှာသဟဇာတဖြစ်အောင်ဖန်တီးဖို့အထောက်နေမှုတွေကိုဆက်လက်ပြီးတော့ကြိုးပမ်းသွားမယ်ဆိုတော့မြန်မာကအထောက်နေသလားဆိုတော့အဲ့ဒီဟာကြည့်လိုက်ရင်တော့ပရိသတ်တွေတော်တော်စိတ်ပြတ်ကြမှာပေါ့လေမျောလင်းထားတဲ့လူတွေအနေနဲ့ပေါ့တနည်းပြောရင်ဒီပညာချက်တွေဟာကြောင်မြန်မာကအာဆီယံကိုကြောက်ရမယ်အစားမြန်မာကိုအာဆီယံကကြောက်လို့ချော့ပေါင်းနေတယ်လို့ပဲဖြစ်တယ်လို့ကျွန်တော်မြင်ပါတယ်တနည်းလာလဲလူတနည်းလာလဲလူသောရရှင်တယောက်ပြည့်တဲ့စာပထမကျွန်တော်သုံးသပ်ခဲ့တော့ငါကျွန်တော်သတိရတယ်အဲ့ဒါကိုဘာပြောထားလဲဆိုတော့အခုသုံးသပ်ချက်ကိုတဲ့နောက်နှစ်ကြရင်လည်းသုံးလို့ရပါတယ်ဆိုတော့သဘောဘာမှပြောင်းမှာမဟုတ်ဘူးဆွဲသဘောပါပဲဆိုတော့အခုလည်းပဲထုံးနှီးလောက်ပဲပြောမှာဖြစ်ပါတယ်မှာစဲ
ဒါပေမဲ့ဒီ2026အာဆီယံအလှည့်ကျဥက္ကဋ္ဌနေရာကိုမြန်မာကဖိလစ်ပိုင်ကိုအလှည့်ကျော်ပြီးတော့လွှဲပေးလိုက်ပါတယ်ဟိုစစ်ကောင်စီဘက်ကရှင်းလင်းချက်ထုတ်တာကတော့မြန်မာအရေးမှာဒီတခြားဦးစားပေးဆောင်ရွက်ရမယ့်ကိစ္စတွေရှိတဲ့အတွက်ဒီလိုအလှည့်ကျော်လိုက်တာလို့ပြောပါတယ်အဲ့ဒါစစ်ကောင်စီရဲ့ဆုံးဖြတ်ချက်တက်တက်လားအာဆီယံတစ်စုံတရာတွန်းအားပါနိုင်ပါသလား
နှစ်ဖက်လုံးကမလုံရဲဘူးလို့ပြောရင်တော့သိပြီးတော့ဒဲထိုးကြမယ်ထင်ပါတယ်မြန်မာနိုင်ငံကိုအာဆီယံဥက္ကဋ္ဌနေရာအလှည့်ကျခဲ့တဲ့ကောင်က2006မှာလည်းပဲတခါမြန်မာကညင်နေဘူးပါတယ်အဲ့ဒီတော့ဘာဖြစ်လဲဆိုတော့လာအိုစ်မှာအာဆီယံနိုင်ငံကြီးဝန်ကြီးများအစည်းအဝေးကျင်းပတယ်ကျွန်တော်ကိုယ်တိုင်အဲ့ဒီခါမှာသတင်းတောက်ဖြစ်နေသတင်းယူနေပါတယ်သတင်းကိုအဲ့ဒီခါမှာသူကပညာရဲ့လက်မခံမှုဆိုပြီးတော့လူတွေစောင့်ကြည့်နေတော့မှအဲ့တော့အဲ့ဒီအချိန်မှာအမေရိကန်နိုင်ငံကြီးဝန်ကြီးကွန်ဒိုလီဇာရိုက်စ်သူကမတက်ဘူးဆိုတော့
ဥရောပသမဂ္ဂတို့ဘာလို့လဲအခုစောင့်ကြည့်နေရတဲ့မြန်မာသားဆက်ပြီးတော့ဒီမှာလုပ်မယ်ဆိုရင်သူတို့ကဆက်ပြီးတော့သမိမောက်မယ်ဆိုတဲ့သဘောဖြစ်တယ်ဆိုတော့အဲ့ဒါကြောင့်သူတို့ချင်းချင်းပြီးတော့ဘယ်လိုသမိမောက်နေတော့သူ့လက်ထက်မှာမြန်မာကဥက္ကဋ္ဌလုပ်လိုက်လဲအောင်မြင်မှုရမှာမဟုတ်ဘူးလေဘာမှစစ်တွန်းနိုင်မှာမဟုတ်ဘူးနမပြည့်ုံပဲရှိမယ်ဆိုတော့ကြောင့်အဲ့ဒီတော့နဲ့ဆွဲပေးခဲ့တာဖြစ်ပါတယ်အခုဒီခါမှာကြတော့ဖိလစ်ပိုင်နဲ့ညှိပြီးတော့စလွှဲတော့ဖိလစ်ပိုင်သမ္မတမာကိုစ်ဂျူနီယာကတော့ဘာကြောင့်ဆိုတာမပြောပါဘူးညာဖိလစ်ပိုင်သံတမန်2ယောက်ကအပြည်သတင်းဌာနကိုပြောပါတယ်အဓိကအဖြစ်အမေရိကန်နဲ့ဥရောပသမ္မတကရဲ့ပရက်ရှာကိုစိုးရိမ်လို့ဖြစ်တယ်အဲ့ဒီနိုင်ငံတွေနဲ့မြန်မာနိုင်ငံကိုဥက္ကဋ္ဌထားရင်အဲ့ဒီနိုင်ငံတွေနဲ့အာဆီယံရဲ့ဆက်ဆံရေးအများကြီးထိခိုက်နိုင်တယ်အဲ့ဒါကြောင့်ဒီလိုစီစဉ်တာဖြစ်တဲ့ဆိုရဖိလစ်ပိုင်သံတမန်တွေကပြောတဲ့အကြောင်းအပြည်မှာရေးထားပါတယ်ဆိုဒါဆိုရင်တော့ပေါ်ပေါ်ထင်ထင်ဘသူကကြောက်လို့လားဘသူကတွန်းအားပေးလို့လားဆိုတာတဲ့ဒီခါကတော့သူရဲ့အနာဂတ်ရေးမဖြောင့်ဖြူးမှာကိုစိုးရိမ်လို့နှစ်ဖက်လုံးကဆွေးဆန်းကြတာဖြစ်တယ်လို့ပဲဥစားမှာဖြစ်ပါတယ်
အခုအာဆီယံကပါဒီမြန်မာအရေးမှာ tricolor approach ပေါ့နော်သုံးမွင့်ဆိုင်ချင်းကမ်းမှုနဲ့စောင့်ကြည့်သွားမယ်လို့ပြောပါတယ်အဲ့ဒါကဘာလို့ဆိုလိုတာပါလဲ
tricolor ဆိုတော့သုံးမွင့်ဆိုင်ပေါ့အာဆီယံဥက္ကဋ္ဌလက်ရှိဥက္ကဋ္ဌရဲ့ဥက္ကဋ္ဌဟောင်းရဲ့နောက်နှစ်ဖြစ်လာမယ့်ဥက္ကဋ္ဌရဲ့သုံးခုပေါင်းပြီးလုပ်မယ်အဓိကအဖြစ်ဒီအစီအစဉ်ကတော့ကျွန်တော်အမြင်ပြောရင် Laos နိုင်ငံကိုထိန်းဖို့ပေါ့လေနောက်နှစ်လာအိုကအလှကြဥက္ကဋ္ဌဖြစ်လာရင်လာအိုဆိုသိပြီးတော့ဩဇာလွှမ်းမိုးနိုင်တဲ့အခြေအနေမှာမရှိဘူးတရုတ်ရဲ့ဩဇာဆက်ကွင်းအောင်မှာလုံးဝလူလူကြောက်နေနိုင်ငံလူတွေသတ်မှတ်ထားတယ်ဆိုတော့ဒီအချိန်မှာလာအိုကဥက္ကဋ္ဌဖြစ်လာရင်အာဆီယံတစ်ခုလုံးရဲ့သဘောအားလည်းလာအိုရဲ့ဆုံးဖြတ်ချက်တရုတ်ရဲ့စံနာတိုင်းဖြစ်သွားမယ်ဒါလည်းအမှန်ပါပဲ2006တုန်းကကျွန်တော်တို့လာအိုကိုသွားပြီးတော့သတင်းလိုက်ခဲ့တုန်းကလည်းပဲအဲဒီကိုယ်စားလှယ်တွေကိုစီဘပိရိုက်ကာအစားတယ်ပြည်သူ့နိုင်ငံမှာလှူတန်းတယ်ဆိုတော့အကုန်လုံးဟိုတယ်ကအစားအဆောက်တွေအကုန်လုံးမှာအဲ့လိုစာတီးရန်ထူထားတဲ့အောက်မှာအရှင်စီဝေးကျင်ပခဲ့တာဖြစ်ပါတယ်ဆိုတော့အခုလည်းပဲထုံနီလောင်းဖြစ်လာမယ်ဆိုတော့မြမအရေးကင်တွေ့တဲ့ဟာမှာလုံးဝတရုတ်စံနာဖြစ်သွားမှာဆိုရင်တူပါတယ်အဲ့ဒါကြောင့်ဥက္ကဋ္ဌနေရာမှာ၃ယောက်ပေါ့လေဥက္ကဋ္ဌအဟောင်းရဲ့နောက်ဖြစ်လာမယ်ဥက္ကဋ္ဌရဲ့ပေါင်းပြီးတော့ညှိနှိုင်းကြမယ်ဆိုတော့ဒါမဲ့သူကဆုံးဖြတ်ပိုင်ခွင့်ရှိတဲ့အဖွဲ့တော်မဟုတ်ပါဘူးတရားကလည်းပဲအဲဒီထိပ်ကြီးစည်းဝေးရတာသူဆုံးဖြတ်ကြမှာဖြစ်ပါတယ်ဆိုတော့ဒါလည်းပဲအရင်နဲ့လုတ်ခဲ့ပြီးသားဖြစ်တယ်စိတ်လည်းမထူဘူးဆိုတော့စိတ်အတက်စရာကောင်းတဲ့ဆုံးဖြတ်ချက်လို့တော့မဆုနိုင်ပါဘူးကျွန်တော
်ဟုတ်ကဲ့ပါနောက်ပြီးတော့ပါလေဒီစက်တင်ဘာလဇန်းမှာပဲကျင်းပခဲ့တဲ့အာဆီယံထိပ်သီးစည်းဝေးပွဲမှာအမေရိကန်ကဒုသမ္မတကမ်မလာဟဲရစ်တက်ရောက်ပါတယ်ဒါနဲ့မရှိမနှောင်းမဲကျင်းပတဲ့အိန္ဒိယ G20 ဒီစီးပွားထိပ်သီးနိုင်ငံ20ရဲ့စီဝေးပွဲကိုကြတော့သမ္မတဘိုင်ဒန်ကိုယ်တိုင်တက်ရောက်ပါတယ်။အဲ့တော့ဒီ G20 မှာရောမြမရေးထည့်ပြီးတော့စဉ်းစားခဲ့တာဆွေးနွေးခဲ့တာရှိပါသလား
။ G20 ကိုမြမရေးလှုပ်ရှားသူတွေဒီမိုကရေစီလိုလားသူတွေ NUG အစိုးရအပါအဝင်အများကြီးမျှော်လင့်ခဲ့တယ်သူတို့တိုက်တွန်းတယ်တခါကန့်ကွက်စာတွေရေးတယ်နောက်ပြီးတော့နိုင်ငံတကာလူ့အဖွဲ့အစည်းပေါင်း40လောက်ကလည်းပဲအဲ့လိုစာရင်းမျိုးမျိုးရေးပြီးတော့မြမအရေးကိုပြင်းပြင်းထန်ထန်ကင်ကြွယ်ပါလို့ပြောတယ်။ဒါပေမဲ့ဘာမှပေါ်ထွက်မလာပါဘူး။ဘယ်လိုမှလည်းပေါ်ထွက်လိုက်စရာအကြောင်းရှိဘူး။ဘာကြောင့်လဲဆိုတော့ G20 ကိုလောလောဆယ်ဥက္ကဋ္ဌအဖြစ်အင်ရှင်ဖြစ်ကျင်းပနေတဲ့နိုင်ငံကိုထိုက်ခါအိန္ဒိယဖြစ်နေတယ်။ဆိုတော့အဲ့ဒီတည်းမှာနောက်ပါကရုရှားပါတယ်၊တရုတ်ပါတယ်၊အိန္ဒိယပါတယ်ဆိုတော့ဒီနိုင်ငံတွေကမြမစစ်ကောင်စီနဲ့လက်ပွန်ဒီစီနဲ့နိုင်ငံဆိုတော့ဘယ်လိုနည်းနဲ့မှဒီလူတွေကမြန်မာစစ်ကောင်စီပြင်းပြင်းထန်ထန်အရေးယူဖို့ဆိုတာဒီစည်းဝါးဆုံးဖြတ်လို့ဖြစ်လာနိုင်ကြမရှိပါဘူး။ဆိုတော့ဒီကိစ္စကိုသူတို့အတင်းပြန်အပြင်းထန်ပြောရင်လည်းသူတို့အထက်မှာပြဿနာသာဖြစ်မယ်။ဒီကိစ္စက minor ပေါ့အိမ်မှာ။သူအရေးမကြီးတဲ့ကိစ္စသာဖြစ်တော့ကြောင်းသူတို့သိပြီးတော့ထဲသွင်းလဲဆွေးနွေးခဲ့တယ်ဆိုတာမတွေ့ပါဘူး။ဆိုတော့ဘယ်လိုမှမဖြစ်နိုင်တဲ့မျိုးပန်းလဲလို့ထင်ပါတယ်။ဆိုတော့အာဆီယံဥက္ကဋ္ဌကိစ္စမှာလည်းအဲ့လိုပဲအာဆီယံမှာလည်းပဲ။အာဆီယံငါမြန်မာနိုင်ငံကိုဥက္ကဋ္ဌမပေးတာအခုတောင်မှအာဆီယံအစည်းအဝေးကိုမြန်မာကိုမဖိတ်ချင်တာဆိုတော့အဲ့လိုမဖိတ်ချင်တဲ့နိုင်ငံတွေရဲ့မင်းအူရာလုပ်ပြီးဒီစည်းကိုမင်းလို့ဆိုဘယ်ဖြစ်မလဲဆိုတော့ဒီဟာကိုလည်းပဲအာဆီယံကထက်သွင်းစဉ်းစားမှဖြစ်ပါတယ်ဆိုတော့ကျွန်တော်အာဆီယံဥက္ကဋ္ဌဖိလစ်ပိုင်ကိုပြောင်းလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ထပ်ပြီးတော့ပြောပြရရင်ပေါ့လေဆိုတော့အခု G20 အစည်းအဝေးလည်းဘာမှမျှော်လင့်နေတဲ့အစည်းအဝေးမဟုတ်ပါဘူးဘာရလက်ပန်းမပေါ်ထွက်ပါဘူးစစ်ကောင်စီဟာအဲ့သုံးနိုင်ငံပေါ့အဓိကအဖြစ် G20 မှာအင်အားကြီးတွေဖြစ်တဲ့အိန္ဒိယတရုတ်ရုရှားသုံးနိုင်ငံရဲ့အောက်ကိုကိုပြီးတော့အာဆီယံကိုရှင်းနေတာသူတို့ကအာဆီယံကသူတို့ကိုကြောက်ပြီးတော့မတွန်းရဲသူတို့ဖြစ်နေတယ်ဆိုတော့မြန်မာဘက်ကစစ်ကောင်စီကတော့သူတို့အောက်ကိုပြီးတော့အာဆီယံကိုအန်တုနေမှာပဲဖြစ်ပါတယ်
ချင်း20စီဝေးပြီးတော့သမရဘိုင်ဒန်ဗီယက်နမ်ကိုသွားပါတယ်ဒီဗီယက်နမ်ကလည်းတကယ်ဆိုရင်ဒီမိုကရေစီဟိုနိုင်ငံတနိုင်ငံမဟုတ်ဘူးနောက်လူခွင့်ရေးအပြည့်အဝမရှိဘူးတပါတီအာဏာရှင်စနစ်နဲ့သွားနေနိုင်ငံဖြစ်တယ်အဲ့တော့ဘာအတွက်သူကဒီဗီယက်နမ်ကိုမှဘာကြောင့်သွားတာပါလဲ
အဲ့ဒါကြောင့်လည်းမိကောင်ပဲအမေရိကန်ကသူတို့နိုင်ငံရဲ့အကျိုးစားအဓိကထားတယ်ဆိုတာပြသနေတာပါသူတို့ရဲ့အဓိကဖြစ်နေတဲ့အခင်းချင်းကတရုတ်နဲ့ပြန်ဆိုင်နေတာပေါ့လေဆိုတော့ဗီယက်နမ်ကတရုတ်နိုင်ငံနဲ့ကပ်ရက်ဖြစ်တယ်သို့တော်လည်းပဲဒီအင်ဒိုချိုင်းနာစစ်ပွဲပြီးတဲ့နောက်ပိုင်းမှာဗီယက်နမ်နဲ့တရုတ်နဲ့လည်းရန်ဖြစ်ခဲ့မှုတယ်ဆက်တိုက်ခဲ့မှုတယ်နောက်ပြီးတော့ဗီယက်နမ်ကကွန်မြူနစ်နိုင်ငံဖြစ်ပေမဲ့လည်းစီးပွားရေးအဖြစ်အရင်ရှင်လမ်းကြောင်းကိုလိုက်လာတဲ့အခါအမေရိကန်အတွက်အကွက်ကောင်းပဲအမေရိကန်ဝင်ပြီးတော့ဆွဲတယ်သူတို့ပြောတာကတော့အခု all inclusive strategic partnership ဆိုတာ all inclusive ဆိုတာသူတို့ပြောနေစီးမပါဘူးတော့ပြောမှာပေါ့ဒါပေမဲ့လွန်းစုံကိုအလုံးစုံကိုလွှမ်းခြုံထားတဲ့မဟာဗျူဟာမိတ်ဖက်ဆိုပြီးတော့စီးပွားရေးတို့နိပညာတို့ဒီလိုလုပ်တဲ့အတွက်တရုတ်ကိုရန်စားတာမဟုတ်ပါဘူးလို့တော့သူတို့ဖြည့်ဖြည့်နဲ့ပြီးတယ်ပေါ့လေဒါပေမဲ့အမေရိကန်ကြီးဒေသတွင်းနိုင်ငံတွေရဲ့အခြေအနေတဲ့သူတို့နိုင်ငံရဲ့အကျိုးစီးပွားကိုအဓိကထားတဲ့လူခွင့်ရေးပါကြမကြည့်ဘူး double standard ပဲဒီကိစ္စမှာတော့တချို့နိုင်ငံကျတော့လူခွင့်ရောက်အပြစ်နေတဲ့တချို့နိုင်ငံကျတော့လူခွင့်ရေးဘာဖြစ်ဖြစ်သူတို့နဲ့အဆင်ပြေမယ်ဥပမာဆောက်ဒီအရေးပြဆိုတော့ထုံးလေးကောင်းမယ်ဆိုတော့အဲ့ဒါတွေးရပါတယ်သူတို့အ
ဲ့တော့ဒေတာရင်းအဖွဲ့အစည်းတစ်ခုအနေနဲ့အာဆီယံကမြမအရေးကိုတိတ်ပြီးတော့ဟိုထက်တဲ့ဝင်ဝင်ဖြည့်ရှင်းနိုင်တာကိုမတွေ့ရပါဘူးဒီတော့အခုလိုအခြေအနေမျိုးမှာအာဆီယံကိုဘလို့အနေထားမျိုးတစ်ခုအနေနဲ့ခိုင်းနိုင်ပြီးတော့တတ်မှတ်နိုင်ပါလေ
အာဆီယံကိုအာဆီယံကဆန်ဘယ်လိုဖြစ်လဲအသံသာရှိပြီးအဆံမရှိတဲ့တကြံမြောက်ပေါ်ရောအဲ့လိုပဲပြောမှာဖြစ်ပါတယ်စကူကြဆိုရင်လည်းဖြစ်မှာပေါ်နေတာအဓိကအာဆီယံကတော့သူတို့ဒေတာတွင်းမှာဘယ်ဘက်ကမှမလိုက်မြင်အောင်သူတို့ထိန်ရတယ်နောက်ပြီးတော့သူတို့အဓိကကြိုးစားတာအာဆီယံအဖွဲ့တွေမှာအဲ့သဘောထားကွဲလွဲမှုတွေပို့ပြီးတော့ပေါ်ထွက်မလာဖို့ကြိုးစားတယ်အဲ့ဒါကြောင့်သူတို့တနိုင်ငံချင်းပြောတဲ့အခါမလေးရှားတို့လက်စီလက်မောင်းတက်ပြီးပြောခဲ့ကြတယ်ဒါပေမဲ့ဘုံစူပေါင်းပြီးတော့ဆုံဖြတ်ချက်ချတဲ့အခါကျတော့သဘောထားအင်မတန်တုံတောင်ဝေါ်တတောင်လုပ်ပြီးတော့နိုင်ကြပြီတော့သူတို့ပြောတာတွေးရပါတယ်။ညသူတို့အထင်းချင်းမပြိုကွဲဖို့ရောသူတို့အဖွဲ့စီတစ်ဖက်ဖက်ကိုတိမ်ပါမသွားဖို့ရောအဓိကထားပြီးတော့လုပ်ရတယ်ဆိုတော့သူတို့အတွက်လည်းဘေးကျန်နေကြအဖွဲ့စီသက်ဖြစ်ပါတယ်။ပြောအောင်
ပါ။အခုလိုဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စန်သာရှင်
။ဟုတ်ကဲ့ကျွန်တော်ကလည်းအကြောင်းနာနေတော့သောတာရှင်နားထောင်တော့ရမယ်ထင်ပါတယ
်။အရှိတောင်အရှာဒေတာလေးအချက်ချာကြအင်အားအကြီးဆုံးအာဆီယံအဖွဲ့ကြီးရဲ့ထိပ်သီးဆွေးနွေးပွဲအပြီးမှာတော့မြမအချက်တဲ့အတွက်ဘာမှမထူးခြားတဲ့အခြေအနေဖြစ်ခဲ့ပြီးအာဆီယံအချက်ချာမချတော့တာကိုဥကျော်စံတန်နဲ့မမျှသစေအောင်ဆွေးနွေးတုံ့တက်ခဲ့တာကိုနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်လူထုနဲ့ကျမကြီးကဏ္ဍပါထိုးသွင်းတရားရှေးဦးသူနာပြည့်စုံရေးကိုပြောထားပါတယ်ရှေးဦးသူနာပြည့်စုံနေတွေထဲမှာထိုးသွင်းတရားရတဲ့အခါကျွမ်းကျင်ကျမ်းမာရေးစောင့်ရှောက်သူတွေရှိတဲ့ဆေးရုံဆေးခန်းကိုမရောက်ခင်ကနဦးလှူဆောင်ပေးထားတင်တာတွေရှိပါတယ်အထွေထွေအထူးကုဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကိုမေးထားတဲ့ဒေါက်တာသန့်စောပြောပြပေးပါအောင်ခင်ဗျာ
ထိုးသွင်းနိုင်ရရတဲ့အခါကျွမ်းကျင်တဲ့ကျန်းမာရေးဆောင်လျှောက်သူတွေရောက်မလာသေးခင်မှာရှေးဥဒနာပြည်စုနီလန်းတွေကိုကနက်ဦးလှုပ်ဆောင်ထားပေးဖို့လိုအပ်ပါတယ်။ခြေထောက်မှာထိုးသွင်းနိုင်ရရတဲ့အခါကနက်ဦးလှုပ်ဆောင်ပေးတဲ့ရှေးဥဒနာပြည်စုမှုနီလန်းတွေအကြောင်းကိုတမားတော်တို့ဖြစ်သူဒေါက်တာအမှုအောင်ကျော်နိုင်ကအခုလိုပြောပါတယ်
။ခြေထောက်အောက်ပိုင်းပေါင်တို့ခြေစလုံးတို့မှာထိုးသွင်းနိုင်ရရရင်ပထမဆုံးလှုပ်တင်တာကတော့သူ့ရဲ့ပတ်ဝန်းကျင်မှာရှိတဲ့ဒီအဝတ်အစားတွေကိုဖျက်ပြရမှာပေါ့နော်။ဘာမှဒါမှဒဏ်ရာကိုသေချာတွေ့ရမယ်။နော်ပြီးတဲ့အခါမှာစူးဝင်စိုက်ဝင်နေတဲ့ပစ္စည်းပစ္စည်းတွေရှိရင်လည်းအဲ့ဒါကိုဖယ်ရှားဖို့မကြိုးစားဘဲနဲ့အဲ့တိုင်းပဲခဏထားပါတဲ့။နော်ပြီးလို့ရှိရင်တော့ဆရာတို့ကဒီသွေးထွက်ကြနေသလားသွေးစီးနေသလားနော်ဒီထိုးသွင်းတဲ့ပစ္စည်းမရှိတဲ့သွေးရိုဒဏ်ရာရှိသလားကြည့်ပါတယ်။အကယ်၍ပစ္စည်းစိုက်ဝင်နေတာမရှိဘူးဘဲနဲ့သွေးရိုတဲ့ဒဏ်ရာရှိခဲ့လို့ရှိရင်တော့အဝတ်တန့်နဲ့ခောက်ပြီးသူ့ပေါ်မှာဒီသွေးတိတ်အောင်ဖိနှိပ်ဓာတ်ရိုက်ဖိနှိပ်ထားဖို့လိုပါတယ်ပေါ့နော်။ပြီးလို့ရှိရင်တော့အဲ့ဒီထိခိုက်တဲ့နေရာအတွင်းမှာအရိုးထိခိုက်ခြင်းမထိခိုက်ခြင်းကျွန်တော်တို့မပြောနိုင်တဲ့အခါကျတော့အဲ့ဒီခြေထောက်ကိုတတ်နိုင်ရင်မြှင့်ထားပေးပါမြှင့်ထားပေးခြင်းအပြင်သွေးထွက်တာလည်းညှော်နေနိုင်တယ်နာကျင်မှုလည်းသက်သာနိုင်တယ်ဒါကြောင့်မလို့ဆရာတို့ကသူ့ရေကိုထိခိုက်တဲ့အပိုင်းလေးကိုနည်းနည်းလေးမြှင့်ထားဖို့လိုတယ်အဲ့တော့သူ့အောက်မှာတစ်ခုခုပေါ့နော်အဲ့တော့ဒူးကောင်းအောက်မှာပဲဖြစ်ဖြစ်ဒ ဒီခြေလုံးအောင်မှာပဲဖြစ်ဖြစ်ပစ္စည်းတစ်ခုခုခံပြီးတော့သူ့ကိုနည်းနည်းလေးညှင့်ထားပေးလိုက်ရမယ်နော်အဲ့တော့ဆရာတို့အဲ့ဒါကိုဘယ်လိုခေါ်လဲဆိုတော့ rest and elevation ပေါ့တစ်ခုခုတော့တင်လိုက်တယ်ပြီးရင်သူ့ကိုညှင့်ထားပေးတယ်သွေးထွက်မှုကိုရောကြစေတယ်နာကျင်မှုကိုရောကြစေတယ်ပေါ့နော်ဒါလေးကိုကျွန်တော်ပထမလုပ်ထားမယ်အကယ်၍ကို့နီးနားမှာဒီ first aid kit ရှိခဲ့တယ်ဆိုရင်တော့အဲ့ဒါပတ်တီးစနဲ့ယူပြီးတော့သူ့ကိုငြိမ်အောင်ဒီကြက်စီးတယ်လို့သုံးပါတယ်အဲ့ဒါလေးသုံးလို့ရတယ်ဒါမှမဟုတ်ရင်ဥမာပစိုးပေါင်းမီပြင်းနေတာရှိရင်တော့အဲ့ဒါလေးကိုဆွဲဖြဲလိုက်ပြီးတော့သူ့ကိုဒီငြိမ်နေအောင်မလုံနိုင်အောင်เนาะဟိုစီးပေးထားလိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့ first treatment ပြီးပါပြီ
ရင်ဘက်မှာထူးသင်းတန်ရရတဲ့အခါအသက်အန္တရာယ်နဲ့အလွန်နှီးစက်တာကြောင့်ရှေးဥတုနာပြုစုမှုကိုနီးလန်းမှန်မှန်နဲ့အမြန်ဆုံးလှုပ်ဆောင်ပေးဖို့လိုအပ်ပါတယ်ရင်ဘက်မှာထူးသင်းတန်ရရတဲ့အခါကနအူးလှုပ်ဆောင်ပေးတဲ့ရှေးဥတုနာပြုစုမှုနီးလန်းတဲ့အကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်ရင်ဘက်ကိုထူးသင်းတဲ့တန်ရရရှိတဲ့လူတယောက်တွေ့ရင်ပထမဆုံးအနေနဲ့တော့သူကလေကောင်းလေတန်းရဖို့အရေးကြီးတယ်ပေါ့နော်အဲ့ဒါကြောင့်မလို့လူသူရှင်းတဲ့နေရာကိုတကယ်၍ခေါ်သွားနိုင်တော့ကောင်းတယ်ဒါမှမဟုတ်လို့ရှိရင်တော့သူ့ပတ်ဝန်းကျင်မှာလူတွေအများကြီးအုံနေတာမျိုးရှောင်ချေရမယ်ပေါ့နော်ပြီးလို့ရှိရင်တော့ဒီရင်ဘတ်ထိုးသွင်းတာရရှိတဲ့လူပြောင်းရဲ့တက်တာတဲ့အနေထားကတော့သူတို့ half sitting position လို့ခေါ်တယ်နော်နောက်တနေရာလေးမှာသူကမှီပြီးနေလိုက်ရင်တက်တာတယ်ထိုင်နေရတာလည်းသူ့အတွက်သက်ရှူတာခက်ခဲတယ်ပက်လက်အိတ်လိုက်ရင်ပို့ပြီးတော့ဆိုးပြီးမောလာတတ်တယ်ပေါ့နော်ဒါကြောင့်သူ့ကိုနောက်ကနေတစ်ခုခုနဲ့ခုထားပြီးတော့မှီတဲ့ပုံသဏ္ဍာန်လေးနဲ့ထားတဲ့နေပြီးလို့ရှိရင်ဘယ်နဲ့ညာမှာဒဏ်ရာရရှိတဲ့ဘက်ကိုခက်ဆောင်းဆောင်းလေးနေတဲ့နေဘာလို့လဲဆိုတော့ဒီထိုးသွင်းဒဏ်ရာတွေကအတွင်းထဲမှာ internal bleeding လို့ခေါ်တယ်သွေးထွက်သွေးယိုခြင်းရှိနိုင်တဲ့အတွက်ကြောင့်မလို့အသက်ရှူကောင်းကောင်းရဖို့ဟာသူဒီနောက်ကိုနည်းနည်းလေးလှန်ထားပြီးတော့ဒဏ်ရာရတဲ့ဘက်ကိုစောင်းနည်းနည်းလေးစောင်းပြီးနေမယ်ဆိုရင်အသက်ရှူသွေးရှူထိုးဖို့ပို့ပြီးသူ့အတွက်အဆင်ပြေပါတယ်ပြီးတဲ့အခါမှာတော့အပေါ်မှာဝတ်ထားတဲ့အင်ဂျီဝတ်စားတွေကိုဖယ်ရှားပေးရမယ်နောက်တစ်ခါဒဏ်ရာကြည့်ပါမယ်သွေးရိုစီးမှုရှိနေတယ်ဆိုရင်ကျွန်တော်တို့ဒါရိုက်ဖိနှိပ်ခြင်းနဲ့တွေးတက်အောင်လုပ်ပေးရမယ်။အရာဝတ္ထုပစ္စည်းတွေစိုက်နေတယ်ဆိုဆွဲမထုတ်ပဲနဲ့အဲ့ဒီအတိုင်းပဲဆက်ပြီးထားပေးရမယ်။ပြီးလို့ရှိရင်တော့သူ့ရဲ့အသက်ရှူနှုန်းမှန်စစ်ဆေးမယ်။နောက်လူနာအဓိကတော့လူနာကို reassurance ပေါ့နော်။သူ့ကိုဟိုအားပေးပြီးတော့ဟိုဒီစိတ်အားမငယ်အောင်အားပေးမယ်။ပြီးတဲ့အခါမှာအလိုအပ်တဲ့ဒီကုသမှုတွေဆက်လက်လုပ်ပေးမယ်။စသည်အပြင်လူနာစိတ်အေးအောင်ကိုယ်ကဒါလေးတွေကိုတစ်ဖက်ကလည်းပြောပေးနေဖို့လိုပါတယ်ဒါဆိုလို့ရှိရင်တော့ကျွန်တော်တို့ဒီfast treatment အနေနဲ့ပြီးပါပြီပေါ့နော်အဲ့တော့အဲ့ဒီအချိန်မှာတော့အရေးကြီးဆုံးကတော့အသက်ကလေးကိုမှန်မှန်ရှူနေဖို့ရယ်နောက်တစ်ခါဒီ active bleeding ကိုခေါ်တဲ့သွေးယိုစီးခြင်းမရှိဘူးကပထမဆုံးတွေ့ရှိတဲ့အချိန်မှာအရေးကြီးဆုံးပါပဲအဲ့တော့အဲ့ဒီနှစ်ချက်ကသာမှန်ကန်မှုရှိနေတယ်မှန်မှန်ရှူတယ်သွေးအပြေအဝန်ထွက်တာလည်းသိမ့်မများဘူးဆိုလို့ရှိရင်သူ့အခြေအနေကမဆိုးဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့ဆက်ပြီးတော့ဒီစမ်းသပ်စစ်တဲ့ဟာလေးကတော့ဗာလဲဆိုရင်တော့သူ့ရဲ့သွေးခုန်နှုန်းဖြစ်ပါတယ်အကယ်၍ထိုးသွင်းထန်ရအတွင်းထဲမှာသွေးလွှတ်ကြောတစ်ခုကိုထိပြီးတော့သွေးရုပ်စိမ့်မှုများလို့ရှိရင်သူ့ရဲ့သွေးခုန်နှုန်းကမြန်လာမှာဖြစ်ပါတယ်ဒါကြောင့်မလို့သူ့ကို position နေထားလေးထားပြီးသက်ရှူကောင်းအောင်လုပ်ပေးပြီးဆိုရင်တော့10မိနစ်တစ်ချိန်သွေးခုန်နှုန်းကိုစမ်းပြီးတော့မှတ်ထားမှာဖြစ်ပါတယ်အကယ်၍များသွေးခုန်နှုန်းကဒီမှာတရားတောက်လျှောက်ကျော်နေပြီဆိုရင်တော့သူ့ကိုအလျင်မြန်ဆေးုံပို့ပြီးတဲ့အခါမှာအတွင်းထဲမှာသွေးယိုတာကိုခွဲခန်းသွေးပြီးတော့ဒီကုသမှုဆက်လက်ပေးဖို့လိုအပ်နိုင်ပါတယ
်ထိခိုက်ဒဏ်ရာအမျိုးအစားအမျိုးမျိုးရှိတဲ့အထက်ကမှထိုးသွင်းဒဏ်ရာရရှိတဲ့အခါမှာကြွကျင်တဲ့ကျန်းမာရေးဆောင်လျှောက်သူတွေရောက်မလာသေးခင်မှာကနအူးလှုပ်ဆောင်ပေးထားတဲ့ရေဥဒနာပြုစုမှုနည်းလမ်းတွေအကြောင်းကိုတင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါထိုးသွင်းတရားရှေးဥဒနာပြည့်စုံရမှာလေကောင်းလေတန်းရပြီးတက်တက်တတာဖြစ်အောင်နောက်ကိုမှီတဲ့ပုံစံနဲ့တရားဘက်ခတ်ဆောင်ဆောင်ထကအဝိစာဖေတာပေးဖို့အသက်ရှင်နှုံမှန်စေပြီးသွေးထွက်မလွန်စေဖို့အရေးကြီးတာကိုဒေါက်တာသန့်စောလူတူနဲ့ကျန်းမာရေးခဏမှာပြောပြခဲ့တာပါအခုတော့ကိုရနေရဲ့အားကစားခဏပါအမေရိကန်အိုပန်တက်နစ်ပြိုင်ပွဲမှာနိုဗက်ဂျိုကိုဗစ်ကလွန်ခဲ့တဲ့နှစ်90ကတင်ထားတဲ့ဆန်ရှင်ကိုမှီသွားပါပြီဘရာဇီးတိုက်စစ်မှုနေမှာကတော့ပီလီယက်ဆန်ရှင်ကိုချိုးပြီးဘရာဇီးအသင်းရဲ့ဂိုးအများဆုံးသွင်းတဲ့သူဖြစ်သွားပါပြီဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်စူးစီးတင်ပြပေးထားတာမို့အနားယူရင်တဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မင်္ဂလာပါကျွန်တော်ရန်ငိုင်မှာ VOE ရဲ့တစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်အားကစားပြိုင်ပွဲတွေမှာတော့ထူးခြားတဲ့အောင်မြင်မှုသမိုင်းမှတ်တိုင်စစ်တွေစိုက်ထူနိုင်ခဲ့ကြပါတယ်နယူးယောက်မြို့မှာကျင်းပခဲ့တဲ့ American Open Tennis ပြိုင်ပွဲမှာတော့ Tennis လောကမှာနှစ်ပေါင်း90ကြာဘယ်သူမှလိုက်မမီသေးတဲ့ဆန်ချိန်တစ်ခုကိုလိုက်မီသွားခဲ့ပါပြီ1983ခုနှစ်ကအော်စတြေးလျနိုင်ငံသူ Margaret Court အ American Open ကိုဘိုးဆွဲပြီးတော့ Grand Slam Champion ဆုကို24ချိန်နဲ့အများဆုံးတင်ထားခဲ့တဲ့စံချိန်ကိုဒီနေ့နှစ်90အကြာမှာပဲ Serbia နိုင်ငံသား Novak Djokovic ကလိုက်မီသွားခဲ့ပါပြီ။မြို့သား Final ကိုတနင်္ဂနွေနေ့ကကစားခဲ့ကြတာမှာ Djokovic ကကမ္ဘာအဆင့်ဆုံး Daniel Medvedev ကို 6-3-6-6-3 နဲ့အနိုင်ရပြီးတော့ American Open ကို4ချိန်မြောက်ဘိုးဆွဲသွားပါတယ်။အခုလိုအနိုင်ရသွားတဲ့အတွက်သူက American Open ကိုအနိုင်ရသူတွေထဲမှာအသက်ကြီးဆုံးကစားသမားအဖြစ်စံချိန်တင်သွားခဲ့သလိုဝမ်ဆန်ပြိုင်ပွဲတွေကို24ချိန်ဘိုးဆွဲပြီးတော့အမျိုးသားဘက်မှာရောအမျိုးသမီးဘက်မှာပါအများဆုံးစံချိန်တင်ထားခဲ့တဲ့ Margaret Court ရဲ့စံချိန်နဲ့လည်းတူသွားခဲ့ပါတယ်။ Djokovic ကတော့အခုလို Grand Slam Champion ဆုကို24ချိန်ရတာကသူ့အတွက်တိတ်ကိုအရေးကြီးပြီးတော့သူ့ရဲ့မိသားစုအထူးသဖြင့်သူတင်နစ်ကစားနိုင်ဖို့အတွက်အားလုံးပေးဆက်ခဲ့တဲ့အဖေနဲ့အမေကိုကျေးဇူးတင်တယ်ဆိုပြီးတော့ပြောပါတယ်။Djokovic အခုလို Grand Slam 24ချိန်မြောက်အနိုင်ရသွားတယ်နဲ့ပတ်သက်ပြီးတော့ Mexico နိုင်ငံကနေလာကြည့်တဲ့ Tennis ပရိသတ် Alex Arredondo ကတော့
We were amazed by watching Novak. He's such a amazing and talented player and it's an honor to be here. 24 wins.
Novak ကိုကြည့်ပြီးတော့ကျွန်တော်အားသိမ့်မိပါတယ်။သူကတကယ်ကိုအဟောကြာခေါင်းလောက်ပါရီထူးချွန်တဲ့သူပါ။အခုလို့သူ Grand Slam 24ချိန်နဲ့ရတဲ့ဖွဲကိုကိုယ်တိုင်ဒီမှာလာကြည့်ရတဲ့အတွက်ဝမ်းသာဂုဏ်ယူမိပြီးတော့မယုံနိုင်လောက်အောင်ပါပဲ
Djokovic အနေနဲ့အခုလိုမျိုးအသက်36နှစ်အထိ Grand Slam ပြိုင်ပွဲတွေကိုဘိုးဆွဲပြီးတော့24ချိန်နဲ့ဘူးတွေအများဆုံးအဖြစ်စံချိန်တင်နိုင်တာဘာကြောင့်ပါလဲသူရဲ့အဓိကထူးခြားချက်တွေကဘာတွေပါလဲဒါနဲ့ပတ်သက်ပြီးတော့အားကစားဆောင်ပါရှင်ဝင်းအောင်ကြီးကတော့
Djokovic ရဲ့ထူးခြားချက်တစ်ခုကဘာလို့ဆိုလို့ရှိရင် Federer တို့ Nadal တို့နဲ့ရှင်လို့ရှိရင် Djokovic ကသူလာတဲ့ဘဝကသူကရုပ်ကံပြီးတော့လာတယ်ပေါ့အဲ့တော့အဲ့ဒီလိုလူတွေရဲ့ဇွဲသက်သည့်ကျူးစားမှုဆိုတာကတော့သူရဲ့အဲ့ဒီပြိုင်ဘက်တွေနဲ့သူစားတယ်ပေါ့အစ်စ်ချက်နောက်တစ်ချက်ကဘာလို့ဆိုလို့ရှိရင်သူကဘလို့အခြေအနေကိုစိုးသွားသည့်ဖြစ်စေသူကမတုံ့လောက်ဘူးသူက Federer ဆိုလို့ရှိရင်ကအဲ့ဒီအာမျိုးကသူကသွားလို့ရှိတယ်သူကတော့ကအေးတဲ့သူကကောင်းအေးတဲ့သူကတော့ကစားနိုင်တယ်နောက်တစ်ခုကဥပမာသူဆက်ချုံနေတဲ့ခါမျိုးမှာဒီ Grand Slam မှာပေါ့လေကျန်တဲ့3ဆက်ကိုပြန်နိုင်အောင်ကစားနိုင်တဲ့ဟာကလည်းစီးရင်အင်းနဲ့တော့အတိအကျမပြောနိုင်ပေမဲ့လို့ Djokovic ကတော့လူတကာနဲ့စားတယ်ဆိုတာတော့အမှန်ပဲအခုဒီနေ့ဒီအခု US Open ကျိုက်ပွဲမှာဆိုလို့ရှိရင်သူကသုံးချိန်လဲသွားတာတွေ့ရတယ်။သူအသက်ကိုဒီ36 36ရှိနေတဲ့အရွယ်မှာ hard court ဝင်မှာလဲတဲ့ဆိုတာကနည်းတဲ့တံမဟုတ်ဘူး။ဒါပေမဲ့လို့သူကဒီနေရာမှာပြင်ချင်သေးသွားလို့ဒီခါရအောင်လုပ်မယ်ဆိုတဲ့စိတ်ထားမျိုးနဲ့ကစားတဲ့ဆိုတာကရှင်းနေတာပဲ။သူ့ရဲ့ကြိုးစားမှုစောမကဇွဲကျွမ်းကျင်မှုစတဲ့အချက်တွေအားလုံးပေါ်ပြီးတော့သူကဒီလိုရရှိသွားတာဖြစ်တယ်လို့ထင်ပါတယ်။
ယူရိုဘက်မှာ Grand Slam ပြိုင်ပွဲရဲ့စံချိန်အစ်တစ်ခုကိုတင်နိုင်ခဲ့တယ်လို့အမျိုးသမီးဘက်မှာလည်းစေတော်သက်အရွယ်ချန်ပီယံအစ်တစ်ယောက်ထွက်ပေါ်လာခဲ့ပါတယ်။အမျိုးသမီးတူချင်း Final ကိုစနေနေ့ကကစားခဲ့တာမှာတော့ American ကအသက်19နှစ်အရွယ် Coco Gauff ကကမ္ဘာအဆင့်တက် Arena Sabalenka ကို 2-6-6-3-6 နဲ့နိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်။ဒါဟာသူ့အတွက်တော့ပထမဆုံးအချိန် American Open ကိုအနိုင်ရတာဖြစ်တယ်လို့ပထမဆုံး Grand Slam ချန်ပီယံဆုလည်းဖြစ်ပါတယ်။အခုလိုကိုကိုကောက်အနိုင်ရသွားတဲ့အတွက် American ကနာမည်ကြီး Serena Williams နောက်ပိုင်းမှာ American ကဆယ်ကျော်သက်တွေထဲမှာတော့ American Open ကိုပထမဆုံးအချိန်အနိုင်ရသွားတာဖြစ်ပါတယ်ခင်ဗျာဘောလုံးသတင်းတွေဘက်မှာတော့ Brazil တိုက်စစ်မှုနေမဟာကဘာကျော်ဘောလုံးသမားကြီး Philippe Sanchez ကိုကြော်ပြီးတော့ Brazil အသင်းအတွက်ဂိုးအများဆုံးသွင်းတဲ့သူဖြစ်သွားပါပြီတောက်ကြနေကကစားခဲ့တဲ့ Brazil နဲ့ Bolivia တို့ရဲ့ကမ္ဘာဖလားချေစစ်ပွဲမှာ Neymar က2ဂိုးသွင်းပြီးတော့လက်ရွေးစင်သက်တမ်းတစ်လျှောက်မှာစုစုပေါင်း89ဂိုးနဲ့ဂိုးအများဆုံးသွင်းတဲ့သူအဖြစ်စံချိန်တင်လိုက်တာဖြစ်ပါတယ်
။ Muito muito feliz, muito acho que sem palavras, mas imaginei.
အခုလို Brazil အသင်းအတွက်ဂိုးအများဆုံးသွင်းတဲ့သူအဖြစ်စံချိန်တင်လိုက်နိုင်တဲ့အတွက်ကျွန်တော်အယံပျော်ပြီးဘာပြောရမှန်းမသိအောင်ပါပဲ။ကျွန်တော်အနေနဲ့ Brazil အသင်းအတွက်ဒီလိုစံချိန်တင်နိုင်လိမ့်မယ်လို့ဘယ်တော့မှမတွေးမိခဲ့ပါဘူး။အခုလို Pili ရဲ့စံချိန်ကိုချိုးနိုင်လိုက်လို့လဲကျွန်တော်အနေနဲ့ Pili ထက်ရော Brazil အသင်းအတွက်ကစားပေးခဲ့တဲ့တခြားကစားသမားတွေထက်ပိုကောင်းတယ်လို့လည်းမထင်ပါဘူး။ကျွန်တော်အနေနဲ့ Brazil အသင်းနဲ့ Brazil ဘောလုံးသမိုင်းမှာကိုယ်တိုင်ကိုရေးပြီးပါကျင်တာဖြစ်ပြီးဒါကိုဒီနေ့လုံနိုင်လိုက်ပါတယ်။အဲ့ဒီအတွက်ကျွန်တော်မိသားစုကိုတငယ်ချင်းတွေကိုပါကျေးဇူးတင်ပါတယ်။
နေမဟာအခုချိန်ကြီးတော့ Brazil အတွက်125ပွဲကစားပြီးတော့89ဂိုးသွင်းထားပြီးတော့ Pili ကတော့62ပွဲမှာ89ဂိုးသွင်းခဲ့တာဖြစ်ပါတယ်ခင်ဗျာ Luis Rubiales ရာထူးကနေနှုတ်ထွက်လိုက်ပါပြီ။စပိန်မျိုးသမီးအသင်းကမ္ဘာဖလားကိုဘူးဆွဲပြီးရနောက်စုယူစင်မှာစပိန်ကစားသမားဟမ်မိုဆိုရဲ့နှကန်းကိုနန်းခဲ့တဲ့ကိစ္စအတွက်ပြဿနာတက်ပြီးသုံးပတ်ကြာမှာပဲ။စက်တင်ဘာ10ရက်နေ့ကရာထူးကနှုတ်ထွက်လိုက်တာပါ။သူရာထူးကနေနှုတ်ထွက်တဲ့စာကိုစပိန်ဘောလုံးအဖွဲ့ချုပ်ရဲ့ယာယီဥက္ကဋ္ဌပေဒရိုရိုချာစီကိုစာပေးပို့ခဲ့တယ်လို့စပိန်ဘောလုံးအဖွဲ့ချုပ်ဘက်ကအတည်ပြုပါတယ်။သူအနေနဲ့စပိန်ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌတာဝန်ကိုပြန်ထမ်းဆောင်ဖို့လည်းမဖြစ်နိုင်တော့ဘူးဆိုတာရှင်းနေတဲ့အတွက်ရာထူးကနေနှုတ်ထွက်လိုက်တာဖြစ်တယ်လို့ချင်းညာချက်ထဲမှာပြောထားပါတယ်။ဒါပြင်သူ့အနေနဲ့ UEFA ဥရောပဘောလုံးဖွဲ့ချုပ်ရဲ့ဒုက္ခတာဝန်ကနေလည်းနှုတ်ထွက်တယ်ဆိုပြီးတော့ပြောပါတယ်
။ No voy a dimitir.
ဆိုပိုင်းမှာတော့ Rubiales ကရာထူးကနေနှုတ်ထွက်ဖို့ငြင်းဆန်ခဲ့တဲ့အတွက်နိုင်ငံတော်ကမျိုးတွေတော်ပြပြမှာဆန္ဒပြတာဒီသာသမားရေးနဲ့အစိုးရအဖွဲ့တာဝန်ရှိသူတွေကနှုတ်ထွက်ပေးဖို့တောင်းဆိုတာတွေအထိဖြစ်ခဲ့ပြီးတော့အခုနောက်ဆုံးမှာတော့သူ့ရဲ့မိသားစုမိတ်ဆွေတငယ်ချင်းတွေနဲ့တိုင်ပင်ပြီးတော့ထွက်ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ပြောပါတယ်။ဆိုင်မော်လုံးအသင်းကလည်းအခုလို Rubiales နှုတ်ထွက်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်မှာသူတို့အနေနဲ့လေးစားတယ်ဆိုပြီးတော့ပြောကြလိုက်ပါတယ်ခင်ဗျာ။ဒီဘက်နိုင်ငံကမော်လုံးပွဲတွေဘက်မှာတော့ဂျာမနီအသင်းကနီးပြတ် Hansi Flick ကိုရာထူးကနေထုတ်ပယ်လိုက်ပါတယ်။ပြီးခဲ့တဲ့စနေနေ့ကကစားခဲ့တဲ့ဂျပန်နဲ့ခြေစမ်းပွဲမှာဂျာမနီအသင်းဟာအိမ်ဝင်းမှာဂျပန်ကို၄ဂိုးတကိုးနဲ့ရှုံးပြီးနောက်နေမှာပဲနီးပြတ်အဖြစ်ကနေထုတ်ပယ်လိုက်တယ်လို့ဂျာမန်ဘောလုံးအဖွဲ့ချုပ်ကတင်းငွေနေ့နေ့မှာကြေညာပါတယ်။ဂျာမနီကလာမဲ့ယူရို2024မှာဥရောပဖလားကိုအိမ်ရှင်ဖြစ်လက်ခံကျင်းပဖို့ရှိနေပြီးတော့အသင်းရဲ့အခြေအနေကတိုးတက်မှုမရှိတာကြောင့်ဒီယူရို2024မတိုင်ခင်ကိုလာအလိုမှာပဲနီးပြာဟန်စီဖလစ်ကိုထုတ်ပယ်လိုက်တာပါအခုလောလောဆယ်မှာတော့ဂျာမန်ဘောလုံးအဖွဲ့ချုပ်ရဲ့အောက်စားဒါရိုက်တာဖြစ်တာဝန်ယူထားတဲ့ဂျာမန်တိုက်စစ်မှူးဟောင်းနဲ့နီးပြာဟောင်းဖြစ်တဲ့ရူဒီဗော်လာကယာယီနီးပြာဖြစ်တာဝန်ယူထားပြီးတော့တိတ်မကြခင်မှာတော့နီးပြာအစ်ကိုရွေးချယ်သွားမယ်လို့ပြောထားပါတယ်ခင်ဗျာ
တင်းနစ်ချန်ပီယံနိုဗက်ဂျိုကိုဗစ်စ်နဲ့ဘောလုံးချန်ပီယံနီမာတို့စံချိန်ကြီးတွေချိုးလိုက်ပြီးအမေရိကန်ဆယ်ကျော်သက်အမျိုးသမီးတင်းနစ်အချို့အမောအသစ်ပေါ်လာတာကိုကိုရီးယားနဲ့အားကစားကဏ္ဍမှာနားဆင်ကြည့်ရှုခဲ့ရတာပါအခုလိုပတ်စင်ကဏ္ဍတွေပြီးမှတော့ VO ရဲ့ဘိုရူညာအစီအစဉ်တွေဆုံးမသက်ခင်နောက်ဆုံးရသတင်းချင်းချက်ကိုမက်ခင်လေးတစ်လှည့်ပြောပြပေးပါအောင်ခင်ဗျာ
ရုရှားသိမ်းပိုက်ထားတဲ့ခရိုင်းမြားဒေသကတင်းမော့ချင်းကိုယူကရိန်းကမစ်ဆိုင်းတုံးတွေနဲ့တိုက်ခိုက်ခဲ့တယ်လို့ရုရှားတာဝန်ရှိသူတွေကဒီကနေ့ပဲပြောပါဗျ။စိတ်ကမ်းမြို့ Sevastopol မှာရုရှားဘက်ကခန့်အပ်ထားတဲ့အုတ်ချုပ်ရည်မှုကမီးလောင်ပြီးမီးခိုးတွေထွက်နေတဲ့ဓာတ်ပုံကို Telegram မှာဖော်ပြထားခဲ့ပြီးတိုက်ခိုက်မှုကြောင့်လူ24ဦးဒဏ်ရာရရှိခဲ့တယ်လို့ပြောထားပါဗျ။ယူကရိန်းကတင်းမော့ချင်းကို Cruise Missile တုံး10စင်းအဝေးထင်းရေရင်3စင်းနဲ့တိုက်ခိုက်ခဲ့ပေမဲ့ရုရှားလေကြောင်းရန်ကာကွယ်တပ်တွေကဒုံးကျည်9စင်းနဲ့ရေရင်3စင်းစလုံးကိုကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။မြန်မာစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်နဲ့ရုရှားနိုင်ငံရွေးကောက်ပွဲကော်မရှင်တို့ကြားရွေးကောက်ပွဲဆိုင်ရာလုပ်ငန်းစဉ်တွေပူးပေါင်းဆောင်ရွက်ဖို့နားလည်မှုသဘောတူစာချုပ်လွှာတစ်ရက်ကိုပြီးခဲ့တဲ့သတင်းဘက်ကမော်စကိုမှာရေးထိုးခဲ့တယ်လို့နိုင်ငံပိုင်မြန်မာအလင်းသတင်းစာမှာဖော်ပြထားပါတယ်။ရုရှားနိုင်ငံမှာ2024ခုနှစ်မတ်လရွေးကောက်ပွဲကျင်းပဖို့စီစဉ်ထားတဲ့အတွက်မြန်မာနိုင်ငံကရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးဦးဆောင်တဲ့အဖွဲ့ကိုလာရောက်လေ့လာဖို့ဖိတ်ကြားခဲ့တယ်လို့မြန်မာနိုင်ငံမှာလည်း2025ခုနှစ်အတွင်းရွေးကောက်ပွဲကျင်းပနိုင်ခြင်းရှိတယ်လို့ပြည်တွင်းနိုင်ငံရေးပါတီတွေကခန့်မှန်းပြောဆိုနေကြပါတယ်။ရုရှားနဲ့မြန်မာနှစ်နိုင်ငံရွေးကောက်ပွဲတွေဟာလွတ်လပ်မျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးလို့လူ့အခွင့်အရေးအဖွဲ့တွေနဲ့နိုင်ငံကအတိုင်းဝိုင်းကဝေဖန်ပြောဆိုနေကြပါတယ်။မြန်မာပြည်ပခါတွေဖြည့်ရှင်းရမှာအာဆီယံတစ်ခုတည်းအနေနဲ့ကင်တွယ်ဖြည့်ရှင်းနိုင်စွမ်းရှိမှာမဟုတ်တဲ့အတွက်အမေရိကန်ဥရောပသမ္မဂ EU အပါအဝင်မြန်မာအရေးဖြည့်ရှင်းမှုသဘောတူသူတွေကြားထဲမှာမြန်မာမိတ်ဆွေနိုင်ငံများဆိုပြီးစုစည်းပြီးကင်တွယ်ဖြည့်ရှင်းတင်ကြောင်းနဲ့နေပြည်တော်မှာတောက်ကြနေသည့်ကျင်းပမဲ့အာဆီယံလေတပ်စစ်ဦးစီးချုပ်များအစည်းအဝေးကိုအာဆီယံနိုင်ငံအားလုံးတပိတ်မှောက်တင်ကြောင်းလူ့အခွင့်အရေးစောင့်ကြည့်အဖွဲ့ HRW ရဲ့အာရှဒေသလက်ထောက်ညွှန်ကြားမှု Fit Robertson က VOE ကိုပြောသွားပါတယ်ရှင်
။ကျေးဇူးပါမခင်လေးရေဗီဒီယိုရဲ့ဘိုလုံးညာအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညထုတ်လွှင့်မှုကမဆူမွန်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ရောဘတ်ဘတ်စ်တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VOE ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောရရှင်များလည်းတကွာမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆနာပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလည်းအိပ်စက်အနားယူနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.